Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်ဒီဇင်ဘာလ21ရက်စနေညဘက် VOA စီစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆိုနောက်ဆုံးရသတင်းလေးကိုကျွန်တော်ကြော်သိမ်းနဲ့ကိုရန်နိုင်တို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကမဲကျလက်တွေကိုဒီသားဆိုင်ရာတာဝန်ရှိသူတွေအတီးပြုတ်ထုတ်ပြန်လို့မရအောင်တားဆီးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့သူရဲ့ Republican မဟာမိတ်တွေကအပြင်းထန်ကြိုးစားနေကြပါတယ်။နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကိုလက်မခံဘဲဥပဒေကြောင်အောင်ရတရားစွဲဆိုတာတွေအရေးနိုင်နေချိန်မှာပဲအခုလိုဆက်ပြီးကြိုးစားနေကြတာပါ။အခန်းကဏ္ဍမတင်ရှားလာပေမဲ့သမ္မတရွေးကောက်တင်မြောက်တာမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆန္ဒမဲတွေအတီးပြုတ်ထုတ်ပြန်တဲ့လုပ်ငန်းစဉ်ကိုတားဆီးဖို့ရည်ရွယ်တဲ့ကြိုးပမ်းချက်ဟာအခုချိန်ထိတော့အောင်မြင်မှုမရသေးပါဘူး။မကြသေးခင်ချက်တွေအတွင်း Republican တွေဘက်ကတရားစွဲဆိုချက်အများအပြားကိုတရားသူကြီးတွေကပယ်ချခဲ့ပြီးဖြစ်ပါတယ်။နောက်ဆုံးထွက်ထားတဲ့တရားရုံးဆုံးဖြတ်ချက်ကတော့ Georgia ပြည်နယ်မှာကြာသပတေးကချမှတ်ခဲ့တာဖြစ်ပြီးအလားတူပယ်ချခံခဲ့ရတာပါ။ဆန္ဒမဲကြတဲ့တရားဝင်အတီးပြုတ်ထုတ်ပြန်တာကိုတားဆီးဖို့ကြိုးစားတဲ့တရားစွဲဆိုမှုတွေဟာအကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကကိုယ်စားလှယ်မဲတွေသမ္မတထရမ့်ကိုပေးလာအောင် Republican ထိန်းချုပ်တဲ့ပြည်နယ်လွှတ်တော်တွေကိုဖိအားပေးတိုက်တွန်းတဲ့သမ္မတထရမ့်မဲဆွယ်စည်းဝေးအဖွဲ့ရဲ့မဟာဗျူဟာတစိတပိုင်းဖြစ်တယ်လို့ဥရီရေယာနဲ့နိုင်ငံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။သမ္မတထရမ့်ဟာစုစုပေါင်းမဲရေအတွက်မှာရောသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲအရေးအတွက်မှာပါဒုသမ္မတဟောင်းဘိုင်ဒန်ကိုရှုံးနိမ့်ထားတာပါ။သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲစုစုပေါင်း938မဲမှာအနည်းဆုံး290ရတဲ့သမ္မတလောင်းကသမ္မတရွေးကောက်ပွဲကိုအနိုင်ရတာဖြစ်ပါတယ်။မီရှိဂန်ပြည်နယ်မှာသမ္မတရွေးကောက်ပွဲရလက်ပြောင်းသွားစီမဲဘယ်လိုအချက်အလက်မျိုးမှသူတို့မှမရှိဘူးလို့ပြည်နယ်လွှတ်တော်ခေါင်းဆောင်တွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့တောက်ကြံတွေကအင်ဗီရိုမှာတွေ့ဆုံပြီးတဲ့နောက်အဲ့လိုပြောတာပါ။မီရှိဂန်ပြည်နယ်ရဲ့ကနဦးမဲရေတွက်မှုမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာတွေ့ထားရတာပါ။မီရှိဂန်ပြည်နယ်အထက်လွှတ်တော်လူများစုခေါင်းဆောင်မိုက်ရှော့ကီနဲ့အောက်လွှတ်တော်ဥက္ကဋ္ဌလီချက်ဖီလ်တို့ကကျွန်တော်တို့ဟာလွှတ်တော်ခေါင်းဆောင်တွေဖြစ်တာနဲ့အမျှဥပဒေအတိုင်းလုပ်ဆောင်ပါမယ်။မီရှိဂန်ပြည်နယ်ကကိုယ်စားလှယ်မဲအရေးအတွက်နဲ့ပတ်သက်ပြီးပုံမှန်လှုပ်ထုံးလုပ်နည်းအတိုင်းလုပ်ဆောင်ပါမယ်လို့တောက်ချာနေညနေပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။သူတို့နှူးစလုံးက Republican အမတ်တွေဖြစ်ပါတယ်။မီရှိဂန်ရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေမယ့်အချက်လက်တစ်ခုခုရှိတယ်ဆိုတာမျိုးသိမှထားသေးဘူးလို့လည်းပြောပါတယ်။လူမရ3ရက်နေ့သမ္မတရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်အနိုင်ရတယ်ဆိုတာကိုသမ္မတထရမ့်ကလက်မခံသေးပဲမဲမသမောင်မှုဆိုင်ရာမကင်မာတဲ့ဆွဲချက်တွေပေါ်အခြေခံပြီးတရားစွဲဆိုတာတွေဆက်လုပ်နေချိန်မှာပဲမီရှိဂန်ပြည်နယ်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတထရမ့်တို့အင်ဗီရိုမှာတွေ့ဆုံခဲ့ကြတာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျော်ဂျီယာပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာပြည်နယ်အုပ်ချုပ်ရေးမှူးနဲ့အတူရွေးကောက်ပွဲဆိုင်ရာပြည်နယ်ထိပ်တန်းတာဝန်ရှိသူတွေကတောက်ကြနေကအတည်ပြုခဲ့ကြပါတယ်မဖြစ်မနေလို့ရတဲ့ဆန္ဒမဲတစ်ခုချင်းစီကိုလက်နဲ့ပြန်ရည်တွက်တာတောက်ကြနေကပြီးသွားပြီးတဲ့နောက်ရလက်ကိုအတီးပြုတ်ထုတ်ပြန်တာပါကျွန်တော်ဘဝတသက်တာလုံးအင်ဂျင်နီယာအဖြစ်လုပ်ကင်ခဲ့တာနဲ့အမျှကိန်းကနန်းတွေဟာမလေးညာဘူးဆိုတဲ့စောင့်ဖို့ကိုကျွန်တော်လက်ကင်ထားပါတယ်ကျွန်တော်တို့ဒီကနေ့ထုတ်ပြန်တဲ့ကိန်းကနန်းတွေမှန်ကန်တယ်ဆိုတာပြည်내အတွင်းဝန်အနေနဲ့ကျွန်တော်ယုံကြည်ပါတယ်လို့ Brett Raffensperger ကပြောပြီ
း The numbers reflect the verdict of the peopleNot a decision by the Secretary of State's office.
ကိန်းကနန်းတွေကလူကြီးရဲ့ဆုံးဖြတ်ချက်ကိုထင်ရှားနေပါတယ်။ဒီနေ့အတွင်းဝင်ရုံးဒါမှမဟုတ်တရားရုံးတွေဒါမှမဟုတ်မဲဆွယ်စည်းဝေးတွေတစ်ဖွဲ့ဖွဲ့ကဆုံးဖြတ်တာမဟုတ်ပါဘူးလို့ပြည်내အတွင်းဝန် Brett Raffensperger ကအတ္တလန္တာမြို့မှာတောက်ကြနေကလုပ်တဲ့လင်းစာရှင်းလင်းပွဲပြင်ပြောသွားပါတယ်။ပြည်내အုပ်ချုပ်ရေးမှူး Brian Kemp ကလည်းသူအနေနဲ့ဥပဒေအရရွေးကောက်ပွဲရလဒ်ကိုတရားဝင်တည်ပြုပေးဖို့လိုအပ်တယ်လို့တောက်ကြနေနှောင်းပိုင်းသတင်းစာရှင်းလင်းပွဲပြင်ပြောခဲ့ပါတယ်။ပြည်내တွင်းဝန် reference ပါကြဟာသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးဂျော်ဂျီယာကိုယ်စားလှယ်မဲတွေကိုကျွန်တော်တို့သမ္မတလောင်းအနိုင်မရတဲ့အတွက်တခြား Republican တွေလိုပဲကျွန်တော်စိတ်ပျက်ပါတယ်လို့ပြောပါတယ်။ဂျော်ဂျီယာပြည်내မှာမဲမသမောင်မှုတွေဖြစ်ခဲ့တဲ့ဆိုပြီးသမ္မတထရမ့်ကအထောက်အထားမရှိဘဲဆွဆွဲပြောဆိုထားပါတယ်။စက်မှုထိပ်တီးနဲ့စီးပွားရေးထွန်းသစ္စာနိုင်ငံတွေရဲ့ G20 ထိပ်တီးအစည်းအဝေးကိုဒီကနေ့စနေနေ့နဲ့တနင်္ဂနွေနေ့တွေမှာ online ကတဆင့်ကျင်းပမှာဖြစ်ပြီး Saudi Arabia နိုင်ငံကကမ္ဘာကထပြုကြီးမှုမှာဖြစ်ပါတယ်။ဒီလအစောပိုင်းမှာသမ္မတရွေးကောက်ပွဲရှုံးနိမ့်ထားခြင်းကလေးကလူတွေနဲ့မတွေ့ဘဲနေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ဒီအစည်းအဝေးကိုနှစ်ရက်စလုံးတက်မယ်လို့ခန့်မှန်းထားကြောင်းသမ္မတအင်ဂျီရောကပြောပါတယ်။ COVID-19 ကရောဂါကြောက်ရွံ့နေခြင်းဖြစ်တာကြောင့် G20 ထိပ်သီးအစည်းအဝေးကိုအွန်လိုင်းကနေပထမဆုံးကျင်းပတာပါ။ ကမ္ဘာစီးပွားရေးအပေါ်ကိုရိုနာဗိုင်းရပ်စ်သက်ရောက်မှုအကြောင်းနဲ့စီးပွားရေးပြန်လည်ထူပြီးတိုးတက်လာစေဖို့အားပေးကြကံရည်နည်းလမ်းတွေကိုထိပ်သီးစည်းဝေးတယောက်သူတွေသုံးသပ်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့လေဆန္ဒရှင်သမားဂျမောက်ခါရှောဂီအသက်ခံခဲ့ရတဲ့ဖြစ်ရနဲ့ပတ်သက်ပြီးဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆော်မန်ကိုအစည်းအဝေးတက်တဲ့ကမ္ဘာကောင်းဆောင်တချို့ကထိတ်တဲပြောဆိုနိုင်ခြင်းရှိတယ်လို့လေလာသူတွေကပြောပါတယ်။ခါရှောဂီကိုဆော်ဒီထောက်လှမ်းရေးတွေကတူရကီနိုင်ငံမှာတပ်ပစ်ခဲ့တယ်လို့သတ်မှတ်ထားကြတာပါ။ G20 အဖွဲ့ဝင်နိုင်ငံတွေထဲမှာအမေရိကန်နဲ့ဥရောပသမ္မတအပြင်တရုတ်၊အိန္ဒိယ၊အင်ဒိုနီးရှား၊ဂျပန်၊တောင်ကိုရီးယား၊တောင်အာဖရိကစတဲ့နိုင်ငံတွေပါဝင်ပါတယ်။ကမ္ဘာစီးပွားရေးရဲ့80ရာခိုင်နှုန်းပတ်ဝန်းကျင်ကမ္ဘာလူဦးရေရဲ့3ပုံ2ပုံနိုင်ငံတကာကုန်သွယ်ရေးရဲ့4ပုံ3ပုံကို G20 အဖွဲ့ကကူစားပြုတယ်လို့ဒီအဖွဲ့ရဲ့ website မှာဖော်ပြထားပါတယ
်။ VOA American တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5လိုမီတာ31 kHz 6833ည5လိုမီတာ32kHz 6303ညာ5.5 kHz kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သားအကြီးဆုံးဖြစ်တဲ့ဒေါ်နယ်ထရမ့်ဂျူနီယာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ပြောကြရပုဂ္ဂိုလ်ကပြောလိုက်ပါတယ်။ထရမ့်ဂျူနီယာဟာအခုသတင်းမှအစောပိုင်းကဗိုင်းရပ်စ်ကူးစက်ခံထားတာဖြစ်ပြီးရောဂါလက္ခဏာလုံးဝပြသခြင်းမရှိဘူးလို့သူ့ရဲ့ပြောခွင့်ရကပြောပါတယ်။အခုလောလောဆယ်မှာတော့ထရမ့်ဂျူနီယာဟာကိုဗစ် -19 ရောဂါအတွက်ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းလိုင်းနာလှုပ်ဆောင်နေတယ်လို့ပြောပါတယ်။နိုင်ငံတော်ကဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေချိန်မှာပဲထရမ့်ဂျူနီယာဟာသမ္မတထရမ့်မိသားစုတွေထဲမှာနောက်ဆုံးကူးစက်ခံရသူဖြစ်ပါတယ်။ပြည်ကအော်တိုဘာလာတုန်းကတော့သမ္မတထရမ့်သမ္မတကတော့ဖလာနီယာထရမ့်နဲ့သူတို့ရဲ့သားဖြစ်သူဘရန်တို့ကိုဗစ် -19 ရောဂါကူးစက်ခံရပြီးတော့အခုအခါမှာတော့ပြန်ပြီးတော့နေကောင်းနေပြီဖြစ်ပါတယ်။ထရမ့်ဂျူနီယာရဲ့ရည်သားဖြစ်သူကတော့ပြီးခဲ့တဲ့ဇူလိုင်လမှာဗိုင်းရပ်စ်ကူးစက်ခံရတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံတော်ဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာဖြစ်ပြီးတော့နေ့စဉ်ကူးစက်မှုတွေလည်းတရပိတရခဏခဏဆန်းကျင်တင်ခဲ့ပြီးတော့ကျော်တော်ရင်းနေ့ကတော့ကူးစက်သူဟာ38,800နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပါတယ်။အမေရိကန်နိုင်ငံတော်မှာရောဂါကူးစက်သူဦးရေဟာအခုဆိုရင်စံတသန်းနီးပါးဖြစ်လာနေပြီလို့ Johns Hopkins ကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာရောဂါကူးစက်မှုနဲ့သေဆုံးမှုများသောနိုင်ငံဖြစ်ပြီးတော့သေဆုံးသူဦးရေကတော့2သိန်းခွဲကျော်သွားပြီဖြစ်ပါတယ်။ကယ်ဖိုးနီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်အောင်ဒီနေ့စနေနေ့ညကစပြီးည10နာရီကနေမနက်9နာရီထိပြင်မထွက်ရအမိန့်ထုတ်ပြန်သွားမှာဖြစ်ပြီးတော့ပြည်နယ်မှာရှိတဲ့ခရိုင်58ခုတွေက40ခုပါဝင်တယ်လို့ပြောပါတယ်ခင်ဗျာ။ဂျပန်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ2418ယောက်ရှိပြီးတော့300ကျပ်လိုက်နေတဲ့ကူးစက်မှုတွေဆန်းကျင်တင်ခဲ့တာကြောင့်ဂျပန်ဆိုရကစီးပွားရေးမထိခိုက်ရအောင်ခီးသွားပြီးအပြင်မှာစားတောက်တာတွေလုပ်ဖို့အားပေးတဲ့ Go to season ကိုပြန်ပြီးတော့ရှင်းချလာနေပါတယ်။အဲဒါချင်းကျိုးရေးနဲ့ပတ်သက်ပြီးတော့ဂျပန်ဆိုရရဲ့ဆွေးနွေးပွဲအတွင်းမှာဝင်းကျုပ်ဆူဂါကအဲ့လိုဆုံးဖြတ်ခဲ့တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားယူဆိုင်ဖို့လိုပြီးအဲကူးစက်မှုတွေအစိုးဆုံးဖြစ်တဲ့နေရာတွေမှာခီးသွားတဲ့သူတွေကိုဈေးလျှော့ပေးတဲ့အစီအစဉ်တွေကိုဆက်ပြီးတော့မပေးတော့သလိုစားတောက်ဆိုင်တွေမှာဈေးလျှော့ပေးတာကိုလည်းခိတ္တရပ်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ386ယောက်ရှိတာကြောင့်အနာပိုင်တွေဘက်ကတရောင်းနဲ့တရောင်းခက်ခွာခွာနေဖို့ကန့်သတ်မှုတွေကိုပို့ပြီးတော့တင်းကြပ်လာနိုင်ပွဲရှိပါတယ်။အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ3000ယောက်နဲ့သေဆုံးသူ503ယောက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ46,000ကျော်ရှိပြီးမြို့တော်ဒေလီမှာတော့ကူးစက်မှုတွေကစိုးရိမ်စရာအနေအထားဖြစ်နေပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်သေဆုံးသူ964ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ယောဂါကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ33,000ကျော်ရှိပြီးဟောင်မှာယောဂါကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။မေဂန်ပြည်အောင်စုနဲ့ထိုင်ဝမ်ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့အတွက်၅နှစ်ကြာသဘောတူညီချက်တရက်ကိုတောက်ကြနေကဝါရှင်တန်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။မေဂန်နဲ့ထိုင်ဝမ်ကြားနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်စေဖို့အတွက်နှစ်စဉ်နိုင်ငံစီးပွားရေးသားရဝါပြောစီမဲ့အကျိုးတူဆွေးနွေးပွဲကိုဖန်တီးဖို့အတွက်အခုလိုသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။ဝါရှင်တန်မှာလုပ်တဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်းကုန်ကျန်းထောက်ပံ့မှုယင်းနှိမ့်နှံ့မှုတွေကိုစောင့်ကြည့်စစ်ဆေးဖို့နဲ့ပြည်နယ်သုံးပြည်နယ်နဲ့စွမ်းအင်စားရကိစ္စရပ်တွေပေါင်းပါတယ်။နာဂတ်စီးပွားရေးတာယာဝါပြောမှုအကျိုးတူဆင်းရဲဝဲဟာအမေရိကန်နဲ့ထိုင်ဝမ်ကြားစီးပွားရေးဆက်ဆံမှုအားကောင်းလာစေဖို့အတွက်အထောက်အကူဖြစ်စေမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။အမ မေဂန်မကကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်နိုင်ငံရေးဝန်ကြီးဌာနစီးပွားရေးဖွံ့ဖြိုးမှုစွမ်းအင်နဲ့သဘောပတ်ဝန်းကျင်ဆိုင်ရာဌာနအမေရိကန်တွန်းပေါ်ကီခရက်ကဦးဆောင်ပြီးတော့ထိုင်းဝမ်ဘက်ကတော့အစိုးရအဖွဲ့ဝန်ကြီးဂျွန်ဒိုင်းကဦးဆောင်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးရစီးရင်ရတော့ပြီးခဲ့တဲ့2019ခုနှစ်အတွင်းအမေရိကန်နဲ့ထိုင်းဝမ်ကြားကုန်သွယ်မှုဟာအမေရိကန်ဒေါ်လာ 103.9 ဘီလီယံတန်ဖိုးရှိတယ်လို့ပြောပါတယ်။ဒါပြန်ဒေါ်နယ်ထရန့်အစိုးရလက်ထက်မှာအမေရိကန်ကထိုင်းဝမ်ကိုပို့ပြီးတော့ခင်မိတဲ့စစ်လက်နက်တွေကိုရောင်းချခဲ့တာဖြစ်ပါတယ်နော်ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့ဒီနေ့မှအထက်တန်းကျောင်းသားတွေကဆွေးရကိုဆန္ဒပြခဲ့ကြပြီးပညာရေးပြင်တောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့ကြပါတယ်အထက်တန်းကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲကိုလူထောင်ပေါင်းများစွာပါဝင်ခဲ့ပြီးတော့ဆွေးရနှုတ်ထွက်ပေးဖို့နဲ့ဘယင်းစနစ်ရဲ့အာဏာထိန်းချုပ်ဖို့တွေကိုလည်းတောင်းဆိုခဲ့ကြပါတယ်ထိုင်းရဲ့တပ်ဖွဲ့အနေနဲ့ဆန္ဒပြတဲ့သူတွေကိုဥရီအားလုံးအသုံးပြုပြီးရေးယူသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုလိုက်ပြီးတဲ့နောက်ဒါဟာပထမဆုံးအကြိမ်ဆန္ဒပြကြတာဖြစ်ပါတယ်ဆန္ဒပြကြောင်းသားတွေကဆယ်ကျော်သက်အရွယ်ကြောင်းသားကောင်းဆောင်တို့ကတော့ပြီးခဲ့တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့ဆွေးကြတွေနဲ့မနေ့တောက်ကြနေ့ကခေါ်ယူစစ်ဆေးမေးမြန်းခဲ့ပေမဲ့စူးစမ်းတဲ့ကြောင်းသားအုပ်စုတွေကဆန္ဒပြပွဲတွေဆက်လုပ်သွားနိုင်ရည်ရှိတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ဖြစ်လာခဲ့တဲ့ဒီဆန္ဒပြပွဲတွေအတွက်မှာဆန္ဒပြတဲ့သူတွေကဘွန်ကြီးချုပ်ပရယုတ်ချန်ဟိုချာရာလူကနေနှုတ်ထွက်ပေးဖို့ခွဲစည်းပုံအခြေခံဥပဒေအသစ်ရေးဆွဲဖို့နဲ့ဘယင်းမဟာဝဇိယလောင်ကောင်းရဲ့ဩဇာအာဏာကိုထိန်းချုပ်တဲ့ပြည်တွင်ကြောင်းလဲမှုတွေလုပ်ဖို့အချက်၃ချက်ကိုအဓိကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7နာရီခန့်ဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာသမ္မတနဲ့စီရေးပြည်ပကဖြစ်နေစေမြောက်ပိုင်းမြန်မာမဟာမိတ်သုံးဖွဲ့ကနေ NLD အစိုးရသမ္မတတို့နဲ့တပြည်လုံးအတိုင်းအတာပြည်ခါရစေငင်းချရေးလုပ်ငန်းတွေဖော်ဆောင်ဖို့သွေးဆူဆွေးနွေးဖို့မျှော်လင့်နေတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကောအိမ်ပါမကြသိမ့်မီကကျင်းပပြည်စည်းခဲ့တဲ့2020ထွေထွေယူကပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေတပြည်လုံးအတိုင်းအတာအောင်မြင်ခဲ့မှုအပေါ်ကြိုးဆိုကြောင်းမြောက်ပိုင်းမြန်မာမဟာမိတ်တုံးဖွဲ့ကနိုဝင်ဘာလ20ရက်ရက်စွဲနဲ့သဘောထားထုတ်ပြန်ကြေညာခဲ့ပါတယ်။အထူးသဖြင့်အစိုးရနဲ့သမ္မတတို့ရဲ့ပြုသဘောဆောင်တဲ့ထုတ်ပြန်ချက်ကိုကြိုဆိုကြောင်းမြောက်ပိုင်းမြန်မာမဟာမိတ်တုံးဖွဲ့ရဲ့ပြောခွင့်ရပုံမှုစာအကျော်ကခုလိုပြောပါတယ်
။ဒီနေ့ညမဟာမိတ်တုံးဖွဲ့ကနော်အွန်လိုင်းပေါ်မှာအစီအွေလုပ်လိုက်တယ်ဒီလက်ရှိတပ်ပေရောဆိုရပေရောဒီအချိန်ကြီးနဲ့ပတ်သက်မှာဒီတင်ချက်ထုတ်ထားတယ်ဗောနော်တို့ရဲ့ချိန်ကြီးပေါ်ထုတ်ပြန်ချက်အတူတူထားဖို့ကျွန်တော်အပြုတော်အဒီနဲ့ချပြင်းနေဗောနော်ဒီချိန်ရဲ့တော့ဒီလိုဝါဆောင်နေလို့အလူမီနီယံနဲ့ထုတ်ပြန်ချက်ကိုကျွန်တော်ချုပ်ဆိုတယ
်ဒီကပွဲမှာအများစုနဲ့နိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးဒီကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ12ရက်နေ့မှာကမ်းလှမ်းခဲ့ပါတယ်။အလားတူသမ္မတကလည်းနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့ပြည်ခတန်ကိုင်မှုရက်စဲရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်နဲ့သူသမ္မတပြင်ဆင်ဖွဲ့စည်းတာဝန်ပေးအပ်လိုက်တဲ့သွေးနှစ်မှုကော်မတီကိုငြိမ်းချမ်းရေးနဲ့အပြည့်အရေးအတွက်အပြုသဘောဆောင်တဲ့ခြေလှမ်းပြကြိုဆိုကြောင်းညီနောင်သုံးဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတော့အစိုးရသမ္မတတို့နဲ့သွေးဆုံဆွေးနွေးဖို့မျှော်လင့်နေတယ်လို့ဘုံမှုသားအကျော်ကပြောပါတယ်
။တရားအစိုးရပြည်ရှင်ဒီကဏ္ဍလို့ရှိရင်အဲကျွန်တော်တို့ကတော့ညီလာန်ဒီ SNDC တဲ့ပေါ့ကျွန်တော်ဖွဲ့လက်ဒီ FNC ရဲ့ဥဆောင်မှုနဲ့သူဒီလုပ်ငန်းကိုအောင်မြင်ဖို့တဲ့ကနော်ကျွန်တော်တုံဖွဲ့နေတယ်ကျပိမတ်သူနေပေါ်ပြလို့တော့
ပနာမတိရသဘောတူညီချက်လက်မှတ်ရေးဆိုးမယ်ဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အတူလက်မှတ်ရေးဆိုးသွားမှာဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေကတော့ UWSA ဝါသဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FNCC ဖွဲ့ဝင်9ဖွဲ့လုံးနဲ့အတူလှုပ်ဆောင်သွားမယ်လို့ဆိုပါတယ်မြောက်ပိုင်းညောင်3ဖွဲ့ဖြစ်တဲ့တမ်းမလောင်သဖွဲ့ DNL ရခိုင်လက်နက်ကန် AA နဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်သမတော် MNCAA ကုကဖွဲ့တို့ဟာသမတော်နဲ့စည်ရေးသိမ်းမှမှုရှိနေတဲ့အဖွဲ့တွေဖြစ်ကြပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာသမတော်ရောမြောက်ပိုင်းညောင်3ဖွဲ့ကပါပြည်ရကြောင်းကြီးညာထားပေမဲ့ဒီအနယ်လေးတမ်းမလောင်သဖွဲ့ AIU ကချင်လွတ်လပ်ရေးဖွဲ့တို့နဲ့ဇေယျပိုင်းတိုက်ပွဲဖြစ်ပွားတာရှိခဲ့ပေမဲ့အရင်ကထက်လျော့ပါလာတယ်လို့ဘူမှုတိုင်းကျော်ကပြောပါတယ်။သမ္မတအနေနဲ့ကတော့မြန်မာအစိုးရနဲ့ NCA တနင်္ဂနွေလို့ပြည်ခကြဆက်ရေးသဘောတူညီချက်ကိုလက်မှတ်ရေးသူပြည်သားလက်နက်ကန်အဖွဲ့တွေနဲ့ရောမထိုးရသေးတဲ့ဖွဲ့စဉ်နဲ့ပါငြိမ်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့တယ်လို့သမ္မတဘက်က VOA ကိုပြောဆိုခဲ့ပါတယ် စီရင်သိမ်းမှာလည်းရခိုင်ပြည်နယ်ဘက်မှာလည်းအေးရခိုင်လက်နက်ကန်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတရက်ပိုင်းတွေအတွင်းတိုက်ပွဲတွေရပ်တန့်နေပါတယ်အေးရခိုင်လက်နက်ကန်ဖွဲ့အနေနဲ့နိုဝင်ဘာလကချင်းမခဲတဲ့ထွေထွေရွေးကောက်ပွဲမှာအန်အေဒီပါတီကနေထပ်မအနိုင်ရတဲ့အပေါ်မှာချီကျူးကုန်ပြူကြောင်း၎င်းတို့ဖမ်းဆီးထိန်းသိမ်းထားတဲ့တန်ကုန်မြို့နယ်ကအန်အေဒီပါတီဝင်စုအုပ်ကိုမြစ ဒီတော့ကနစက်တရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာမြေရရတဲ့ဆွဆွဲချက်တွေနဲ့ထောင်သွင်းအချင်းချခံရရတဲ့ရခိုင်ဒေသခံတိုင်းသားတွေနဲ့ရခိုင်နိုင်ငံရေးသမားတွေမတရားဖမ်းဆီးခြင်းခံရရတဲ့ ညီချင်းရေးအတွက်တောင်းဆိုဆန္ဒပြလို့ဖမ်းဆီးခံထားရတဲ့မြန်မာပြည်နှက်ကတက်ကလေးကျောင်းသားတွေကိုကျွင်းချက်မရှိအများဆုံးပြန်လည်လှုပ်ပေးဖို့ကိုလည်းအလေးနဲ့တောင်းဆိုထားကြောင်းအေအေဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ
2020ရွေးကောက်ပွဲမှာNLD ပါတီရဲ့အနိုင်ရမှုအေအေတိုင်းရင်းသားလက်နက်ကိုင်ချက်ကချီချူးခုံပြုတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ဟာအပြုသဘောဆောင်တဲ့သဘောထားဖြစ်NLD ပါတီဘက်ကပြောဆိုလိုက်ပေမဲ့အေအေရဲ့ထုတ်ပြန်ချက်ပါရခိုင်ဒေသကဖမ်းဆီးရန်လေးပြန်လှုပ်ပေးရေးNLD ပါတီကိုတောင်းဆိုမှုတွေကိုတော့ငြင်းပယ်လိုက်ပါတယ် NLDအစိုးရအနေနဲ့ဒီမိုကရေစီရဲ့အနှစ်သာရနဲ့တရားမျှတတဲ့စစ်မှန်တဲ့ပြည်ထောင်စုကိုပုံဖော်ထူးဆန့်နိုင်လိမ့်မယ်လို့အေအေဘက်ကမျှော်လင့်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်အခုလိုမျိုးအေအေတိုင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့
NLD ရာလေပို့ပြီးတော့လက်ခံနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျ။နောက်ကျွန်တော်တို့2020ထူးထူးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေသူတို့ကဒီကျိုးစိုးလက်ခံတဲ့ပေါ်တွေ့ရှိရတဲ့အတွက်အပြုသဘောဆောင်တယ်လို့ကျွန်တော်သုံးသပ်ပါတယ်။နောက်ကျွန်တော်တို့သူတို့ရဲ့ဒီအေးရဲ့ထုတ်ပြန်ချက်မှာကြတော့အဓိကအားဖြင့်စစ်တုံးဆွေးနွေးပြီးတော့ဒီနိုင်ငံရဲ့လက်ထက်ပေါ်မူတည်ပြီးတော့ကျွန်တော်တို့
ရှိဘူးကောင်းမွန်စွာထားတယ်ဆိုတာသိရတဲ့အတွက်ကျွန်တော်တို့ဝန်ထားပါတယ်ကျွန်တော်တို့ရဲ့ပေါ်လာရတိချက်ကတော့ဒီဟာလက်ရှိမှာကျန်းဖက်အဖွဲ့ကြီးကြီးပညာထားထားရတဲ့အဖွဲ့ဖြစ်ပါတယ်ကျွန်တော်တို့ကတော့နိုင်ငံရေးပါတီတစ်ခုဖြစ်တဲ့အတွက်အကျန်းဖက်အဖွဲ့ကြီးဖြစ်ပညာထားရတဲ့အဖွဲ့ကြီးရဲ့ဥပဒေအရနော်ဉာဏ်ချင်းမျိုးကသိရှိပါဟုတ်ကဲ့ဒါရင်းနိုင်ပြည်သူ့ဝန်ကြီးတဲ့အစိုးရနိုင်ငံရေးတောင်းတဲ့ပညာတော့ပြီးတော့တမရလို့မယ်သူတို့ရဲ့ပေါ်လာကိုကျွန်တော်တို့နိုင်စီလျာပါဖြစ်ပါတယ်
အေးဘက်ကနေ NND အနေနဲ့အမျိုးသားရင်ညာစီရင်ကိုတုတ်အားဖြင့်ပြောဆိုနေတာမဟုတ်ပဲလက်တွေအားဖြင့်အကောင့်ထည့်ဖို့တက်တည်ပြရမယ့်အချိန်ကာလဖြစ်တယ်လို့ပြောဆိုထားသလိုအေးဘက်ကလည်းအမျိုးသားရင်ညာစီရင်နဲ့ငြိမ်းချမ်းရေးကိုထောက်ရှုပြီးတော့မေတ္တာတရားကိုမေတ္တာတရားနဲ့တုံ့ပြန်ရန်အစဉ်သင့်ဖြစ်နေပါတယ်လို့ထည့်သွင်းထားပါတယ်ဒီလိုငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုအရှိန်မြင့်ဆောင်ရွက်ခြင်းအပြင်ငြိမ်းချမ်းရေးတိုးတက်လာစေမယ့်လမ်းစာအဖြစ်လည်း NND ပါတီဘက်ကသဘောထားဒေါက်တာမျိုးညွန့်ကဆက်ပြောပါတယ်
မဟာမိတ်တုံးပွဲရဲ့ညချက်အတိုင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲကိုအရှိန်မြင့်ဆောင်ရွက်လာမယ်ဆိုရင်သူကအကြံဖက်အခွင့်အရေးဖြစ်တာလည်းလုံးဝပါနိုင်ပါတယ်ငြိမ်းချမ်းရေးဖြစ်တဲ့မျိုးတိုးတက်လာတဲ့အရာသူတောင်းဆိုထားတဲ့ဒီပုံကုန်များလုံးဝရေးဟာလေသူကပဲကဆောင်ရွက်လာနိုင်ပဲရှင်နေရှိပါတယ်လို့ကျွန်တော်တို့ကပြောချင်ပါတယ
် NND ပါတီဝင်သုံးဦးလွတ်မြောက်ရေး NND ပါတီတာဝန်ရှိတဲ့သူတွေတောင်းဆိုနေတာနဲ့အတူ NND ဆိုရကနေပုံမှန်မျိုးမျိုးတက်ပြီးတော့ဖန်ထားတဲ့ရခိုင်ပြည်သူတွေရခိုင်နိုင်ငံရေးကျင်းသားတွေနောက် ULA အဖွဲ့ရဲ့ဆွေမျိုးတွေနောက်ငြိမ်းချမ်းရေးအတွက်တောင်းဆိုဆန္ဒပြလို့ဖမ်းဆီးခံထားရတဲ့တက္ကသိုလ်ကျောင်းသားတွေကိုလူသားချင်းစာနာစိတ်နဲ့ချွင်းချက်မရှိအ мян ဆုံးလွှတ်ပေးပါလို့ AA လက်နက်ကိုင်အဖွဲ့ကထုတ်ပြန်ချက်ထက်အဓိကတောင်းဆိုထားတာပါဒီပုံမှန်တော့ NLC ပြောခွင့်ရဒေါက်တာမျိုးညွန့်ကအခုလိုတုံ့ပြန်ပါတယ
်ဖမ်းဆီးတဲ့ဆိုတာငါဥရင်းနဲ့တော့ဖမ်းဆီးခြင်းဟုတ်ပါဘူးနော်လက်ရှိဒီရဲ့ဥပဒေတရားရည်နဲ့ဒီတော့ရဲ့အတွက်ကျွန်တော်ဖမ်းဆီးတယ်တရားရုံးမှာကျွန်တော်ရှိနေရှိရမြန်မာကုန်တန်ချီတာမရှိတဲ့ကြာကြည့်ရတဲ့အပင်းတွေပြရအရာအဖြစ်ရှိတယ်လို့ယူဆတဲ့အတွက်ဒီပြည်ကဒါကိုကျွန်တော်တို့ဒီဖန်တီခံထားရတယ်เนาะကျွန်တော်တို့လက်တော်ကိုယ်စီများနဲ့အဆင်တော်ကျင်းရှိပြီလို့ပြော မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့အစိုးရ
တင်လွှတ်တော်ခင်းချင်းတက်တယ်မစတင်ခင်မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာရွေးကောက်ပွဲအများဆုံးကျင်းပနိုင်ရေးကြိုးပမ်းဆောင်ရွက်တဲ့နယ်လို့အေအေကတိုက်တွန်းထားသလိုရွေးကောက်ပွဲတွေပြန်ကျင်းပပေးဖို့အေအေရဲ့ကမ်းလှမ်းချက်ကိုတက်မတော်ဘက်ကအပြူသဘောဆောင်လက်ခံကြိုးဆိုတဲ့အပေါ်မှာလည်းငြိမ်းချမ်းရေးအတွက်အလားအလာကောင်းတဲ့လမ်းစာအဖြစ်ရှုမြင်ကြောင်းလည်းအေအေရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်။ကျွန်မစီမံပါရှင
်ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းတဲ့ဆောင်မားတွေတွေးဆောင်မင်းရန်ကန်နေနဲ့အသက်ရှင်ကန်တာတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ပြန်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံကျောင်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်သက်ရှင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Union Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစားနေပါ။အိန္ဒိယနယ်စပ်ကတောင်သူတွေနဲ့ဒေသခံတွေဟာနယ်စပ်ကိတ်ပေးလိုက်တဲ့ဂျမ်းကိုအလူးနဲ့ခံစားနေရပါတယ်။ဒီဆောင်မကိုမိုးရွာကိစ္စကအိန္ဒိယဖွဲ့ကရေးသားထားတာဖြစ်ပြီးတော့ကိုကျော်ဝေဖြိုးကဆက်လက်ပြောပြပေးသွားမှာပါ။
နာကကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒေသခံတွေဟာသူတို့ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုအိန္ဒိယနိုင်ငံကိုရောင်းချရင်းအသက်မွေးကြတာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်အိန္ဒိယမြန်မာနယ်စပ်ဂိတ်တွေပိတ်လိုက်ရတဲ့အတွက်သူတို့ရဲ့အဓိကဝင်ငွေလမ်းပျောက်ဆုံးသွားခဲ့ပါတယ်။နာကဒေသမှာ COVID ကူးစက်ရောဂါမရှိသေးပေမဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံမှာ COVID ကူးစက်မှုတွေအဆမတန်ပြင်းထန်နေပါတယ်။American ဘီးရင်ကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးရှိနေတဲ့အိန္ဒိယမှာရောဂါကြောင့်သေဆုံးသူဦးရေလဲတောင်းနဲ့ချီရှိနေပါတယ်။နာဂဒေတာမှာလဟဲလေရှိနဲ့နန်းယွန်းစတဲ့မြို့နယ်ကြီး၃ခုရှိနေပြီးအဓိကအဖြစ်စိုက်ပျိုးရေးကိုပဲအားကိုးအားထားပြုနေရတာပါ။ဒီအခြေအနေတွေကြောင့်နာဂဒေတာတည်နံထွက်ကုန်တွေဟာဝယ်လက်ပြောက်သွားပြီးဒေတာကန်တောင်သူတွေအထိနာသွားတယ်လို့ဆိုပါတယ်။ပန်ဆောင်မြို့နယ်ဝထန်းကြီးရွာဟာအရင်ကဘိန်းစိုက်ပျိုးမှုတွေအများအပြားရှိခဲ့ပေမဲ့လက်ရှိမှာတော့အာလာဂျီကိုဘိန်းအစာတိုးတပွဲစိုက်ပျိုးလာခဲ့ပါတယ်။ကိုကန်းချန်းကအာလာဂျီ3ဧကစိုက်ပျိုးထားတဲ့တောင်သူတူပါ။အ
ဲ့လိုဒီကအပြင်မှာလည်းတော်တော်များများပြန်လာတယ်လို့ပြောကြတယ်ဗျာ။
ဟာလာကြီးကဘယ်မှဝယ်တာမဟုတ်ဘူး။သမှုလိုတနိုင်တော့လည်းရောင်းလို့ရတာမဟုတ်ဘူး။အိန္ဒိယတနိုင်မှန်ပဲဝယ်တာဗျ။အဓိကအစားတို့အိမ်သုံးဖို့လိုအပ်တာတွေဘယ်လိုဝယ်ရမလဲတော့မသိတော့ဘူးဗျာ။ဟာလာကြီးတွေပေးပြီးစားဝယ်လို့ရတာမဟုတ်ဘူးလေ
။နိုင်ငံဘက်မှာလည်းအိန္ဒိယဘက်ကအဝယ်များတဲ့ချင်းမောင်ဖာလာနဲ့ဂျင်းလိုစိုက်ပျိုးရေးထွက်ကုန်တွေဟာလောလောဆယ်ဝယ်သူမရှိတော့ဘူးလို့နိုင်ငံဒေသခံဦးချိတ်ရောင်းကပြောပါတယ
်။ကတိုင်းဟောဘရင်းနှစ်တွေဆိုရင်တော့ဒီဖာလာကဒီချိန်လို့ဆိုရင်ဟုတ်ပါသူတို့အခေါ်ရကီလို1ကီလိုကိုမြန်မာငွေ6000နီးပါးလောက်ရတယ်ကျွန်တော်တို့ဒီထက်မှရောင်းရတာပေါ့မြန်မာနိုင်ငံထဲမှရောင်းရတာအဲ့ဒီကသစင်သူတို့ဖောက်တဲ့တွေကတော့ဘယ်အိန္ဒိယထက်ပြန်သွားရောင်းတာတော့ပါညာတော့တချို့လဲရူပီ900လောက်ရတယ်လို့ကြားတယ်ဒီချိန်ဆိုရင်ဟုတ်ပါအကုန်တဲတွေကလည်းဒီအလာဂျီစိတ်ဝင်စားတဲ့လူတွေကဒါတွေကိုရွာတွေလိုက်ဝယ်ဟိုလဲတချို့ကဒီအလာဂျီတော့အကုန်လုံးလမ်းလို့လဲပြီးပြအကုန်လုံးတင်းစီးပြီးတော့ဘယ်မှာရောင်းရမယ်ဆိုတာလည်းမပြောကြသလိုဘယ်မှာဝယ်ရဲဆိုတဲ့အတန်ကိုမှမရှိတော့ဘူး
ပုံမှန်အားဖြင့်တော့နိုင်ယွန်းမြို့နယ်ကတောင်သူတွေအနေနဲ့ဒေသဆိုင်ပြည်ရေးထွက်ကုန်တွေကိုပန်ဆောင်နေဆက်ကနေတမိုင်လောက်သာဝေးတဲ့အိန္ဒိယဘက်နန်ပေါင်မြို့ကိုသွားရောက်ရောင်းချနေကြတာပါဒေသအခေါ်အာလာဂျီလို့ခေါ်တဲ့ဖာလာဇီကွက်ဟာဒေသခံတွေရဲ့ဝင်ငွေကိုတိတိတလာတိုးမြင့်စေနေပြီးဒီနှစ်တော့ဒီအခွင့်အရေးတွေစုံရှုံသွားပြီဖြစ်တဲ့အကြောင်းဒေသခံတွေဦးဖြစ်တဲ့ဦးကဲချင်းကသုံးသပ်ပြပါရစေအရင
်နှစ်ပြီးတော့တော်တော်လေးရောင်းကောင်းတယ်ပြီးတော့တောင်သူတွေနဲ့အဲဒီလာဒီကိုဥစားပေးပြီးတော့လုပ်ကြတယ်ဟုတ်တယ်။ဒါပေမဲ့ဒီနေ့တော့ဒီကိုဗစ်ကြောင့်မို့လမ်းကပိတ်လိုက်တယ်ဆိုတော့ဈေးနှုန်းကမပြီးဘူးလောလောဆယ်တယောက်နှစ်ယောက်ကတော့ဝေထားတာတော့ရှိတယ်။တချို့တွေကျတော့အာလဲငါ10ကီလိုလောက်ရရင်တော့အဲ့လိုမျိုးဈေးမရှိနဲ့ပဲရတော့ဆိုပြီးတော့ရောင်းလိုက်တာတော့ရှိတယ်။တချို့တွေကျတော့ဒီတိုင်းတင်းထားတာရှိတယ်ဆရာဟုတ်
လောလောဆယ်တော့ဓာဘီကိုဖြည့်ရှင်းမှုတိုင်းအစိုးရဘက်ကစီစဉ်ထားတာမရှိသေးကြောင်းလဟေမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးလောယုံကပြောပါတယ်။မုံရမြို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးကျော်မြင့်ကတော့
ဒီကြည့်ကြည့်ပြောရမှာပေါ့ပြီးတော့ဒီဒေသအစိုးရရင်ပြောလို့ရရင်ရမရရင်လည်းဘိုးအစိုးရဘိုးအစိုးရပြောပြီးဆိုကြာပြီပေါ့နော်ဒါပေမဲ့ဘိုးအစိုးရအာရုံစိုက်ပြီးဖြည့်ရှင်းရမယ်ထင်ပါတယ်ကျွန်တော်တို့ဒီတိုင်းအစိုးရကသူလုံနိုင်တယ်လို့လို့ဘိုးလည်းပြောလူကယ်ပြန်ကိုသွားရမယ်ထင်ပါတယ်လူသွားတယ်မှလို့ဗျာပစ္စည်းပဲသွားတာပဲနော်တခုတော့ကြည့်တာပေါ့နေဆက်ကသူတို့တစ်ဖက်နဲ့တစ်ဖက်ဘလောက်ထိပြောနိုင်တယ်လဲပေါ့နော
်နာကနဲ့အိန္ဒိယအကြားကုံသွယ်ရေးမှာတော့အဓိကအဖြစ်နန်းရုံမြို့နယ်ပန်ဆောင်နဲ့လေးရှိမြို့နယ်စွန်မရာမြို့တွေကတဆင့်ဆက်သွယ်ကြတာများပါတယ်။ဒေသခံတွေအနေနဲ့အိန္ဒိယဘက်ကိုတီးနှံသွားရောင်းကြသလိုလိုအပ်တဲ့အခြေခံစားကုန်တွေလူသုံးကုန်ပစ္စည်းတွေနဲ့စောင့်လုပ်ရေးပစ္စည်းစတာတွေကိုဝယ်ယူဖို့လဲအားကိုးနေရစေလို့ဥချစ်ရောင်းကဆက်ပြောပါတယ်။တကယ်တော့ဒေသခံတောင်သူတွေလက်လုံလက်စားတွေဒါမှမဟုတ်ကုံတွေတွေအနေနဲ့အိန္ဒိယဘက်ခြမ်းကိုတပိုင်းတနိုင်ကုံတွေရေးစနစ်နဲ့ကုတန်ရောင်းဝယ်ပြီးဘဝရက်တည်နေကြတဲ့မိသားစုကြီးအများကြီးရှိနေတယ်လို့လည်းဒေတာကန်အမတ်တို့ကပြောပါတယ
်။နံပန်းဆောင်နဲ့တဝိုက်ရှိတဲ့ဟာတွေအားလုံးကအဲ့ဒီအိန္ဒိယဘက်မှာရှိတဲ့နံပေါင်းမှုထဲကပစ္စည်းပစ္စည်းတွေစားသုံးကုန်တွေဒါကိုအဓိကအခြေခံတာ။အများကြိုက်နိုင်တဲ့ဒီတို့ပြည်မဘက်ကကြိုက်နိုင်တဲ့ပစ္စည်းတို့မုန်တို့ဘာတို့ပေါင်းအိုးတို့စတဲ့ပဲအဲ့လိုမျိုးကိုလည်းတချို့စီးပွားရေးဌာနတွေကသွားဝယ်ပြီးတော့ဒီနိုင်ငံနဲ့တစင်းရှင်မြန်တိုင်းတို့ဒီလိုဖြန်းနာတွေရှိခဲ့တယ်။ဒါနဲ့ကိုပြစ်ဖြစ်သွားတော့အဲ့ဒီကိစ္စတွေအကုန်လုံးပိတ်ပင်လိုက်တော့ဒီဖက်ကလည်းမလွတ်တလို့ဟိုဖက်ဆိုးရလည်းလက်မခံဘူး
။တမှုဖက်လမ်းကြောင်းကနေပြီးတော့ချိတ်ဆက်ဖို့အဲ့ဒါတခုတော့ရှိတယ်။အဆင်ပြေမှာမပြေဘူးဆိုတော့ကျွန်တော်လည်းအာမခံလို့မရဘူး။ဒါပေမဲ့လောက်ရမလမ်းကြောင်းရှာဖို့ကတော့ကျွန်တော်တို့လောက်ရမှာပေါ့။
ဒါကတော့ဒေတာကန်အမတ်တဦးဖြစ်တဲ့ဦးလောယုံပြောကြားသွားတာဖြစ်ပါတယ်။နာဂနဲ့အိန္ဒိယဘက်ခြမ်းကူလူဆက်ဆံရေးဟာပြည်မနဲ့ဆက်သွယ်ရတာတက်လမ်းပိုင်းကြီးအဆင်ပြေတဲ့အကြောင်းရင်းကလည်းအဓိကအချက်တစ်ခုဖြစ်နေပါတယ်။ဒါကြောင့်နာဂဒေတာဦးစည်းအဖွဲ့ဒါမှမဟုတ်စကိုင်းတိုင်းဒေတာကြီးအစိုးရအနေနဲ့နေဆက်ကုံတော်ရေးလမ်းကြောင်းအဆင်ပြေအောင်ပိုစီစဉ်ပြီးဆောင်ရွက်စီခြင်းတယ်လို့အကြံပြုသူကတော့စွန်မရာမြို့ခံဦးနော်ထမ်းပါ
။ကျွန်တော်တို့ဒီစွန်မရာနေဆိုလို့ရှိရင်လီရှိဆိုလို့ရှိရင်မိုင်40တမန်ဒီဆိုလို့ရှိရင်ကျွန်တော်မိုင်80လောက်သွားရတဲ့လန်ကီဟိုဘက်ကျွန်တော်အိန္ဒိယနေဆက်နဲ့ကြတော့ကျွန်တော်တို့ကဟို10မိုင်လောက်10မိုင်လောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ပစ္စည်းတွေလွယ်လင့်တကူဝယ်လို့ရတဲ့အခါကျတော့ကျွန်တော်တို့ကုန်စည်စစ်စစ်မှုမှလည်းအိန္ဒိယဘက်ခြမ်းကိုအတိတ်ကကျွန်တော်တို့အားပြုရတာပဲရှိပါတယ်ဗျ။အ
ိန္ဒိယအနေနဲ့လဲနာဂဒေတာကထွက်ကုန်တွေကိုအားကိုးနေရဆဲဖြစ်တယ်လို့ချင်းမောင်ပါလာကိုလည်းအလုံးအရင်းနဲ့ဝယ်ယူဖို့အထီးအစီအစဉ်ရှိဘူးပါတယ်။လုံးငယ်နဲ့3နှစ်လောက်ကဆိုရင်နာဂကောင်စစ်ဝင်ကိုယ်တိုင်နာဂဒေတာအတီလာပြီးညီနေရာတွေကြည့်နှစ်ဖက်အကျိုးတူချင်းမောင်ဖာလာဆိုင်ပြိုးရင်းညှိနှိုင်းခဲ့ဘူးတယ်လို့လက်ရှိနာဂဒေတာဦးစည်းဥက္ကဋ္ဌဦးကြီးဆိုင်ကမုံရွာကြီးစက်နေအင်တာဗျူးတစ်ခုမှာပြောပြဘူးပါလေ။ဒါပေမဲ့အဲ့ဒီအစီအစဉ်လဲမအောင်မြင်ခဲ့ပြန်ပါဘူး။စွန်မရာဒေတာကန်တိုင်းဒေတာကြီးအမတ်ဖြစ်သူဦးဤထင်ကတော့နာဂဒေတာဖွံ့ဖြိုးရေးမှာစိုက်ပျိုးရေးကိုခြံလက်ခဲ့လို့မရဘူးလို့ဆိုပါတယ်။သူကတော့လက်ရှိဒေတာမှာစိုက်ပျိုးနေတဲ့တီးနှံတွေအရှိအသွေးမြင့်မှုဈေးကွက်ရှာဖို့လိုအပ်မယ်လို့ထောက်ပြပါတယ်
။တကယ်လို့ပြည်တော်စုကနေတာဒီဈေးကွက်တွေကိုတကယ်တမ်းဒီဒေတာချင်းချင်းပေါ့နော်တခုခုလမ်းမဖောက်ပြီးမယ်ဟိုလုတ်ပြီးမယ်ဆိုရင်တော့နေဆဈေးတွေဖွင့်ပြီးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်။ဒီပြည်တော်စုအပြည့်ပြည့်တန်းအပြည့်ပြည့်ကျွန်တော်တို့ဒီညီပညာတွေပေါ့နော်ပြန်ဆင့်မြင့်ပေါ့ဒီအသင်းနယ်တွေကိုပြန်ပြီးတော့အဆင်ပြေပြီးတော့ပြန်လုံနိုင်မယ်ဆိုရင်အကောင့်ထဲပေါ်နိုင်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်အကျွန်တော်လည်းအဲ့လိုကြိုးစားနေတာဟုတ်ကဲ့ဒီစီးပွားရေးလှုပ်ချင်တော်ညာလဲဒီအဓိကဒီလမ်းပိုင်းကြီးလမ်းပန်းဆက်သွယ်ရေးအခက်အခဲတွေရှိတယ်နောက်ပြီးတော့မီးပေါ့နော်ဒီဆက်ယုံလှုပ်ယုံတွေလောက်ရမယ်ဆိုရင်တော့မီးအခက်အခဲရှိတယ်အခုမီးတွေကောင်းမွန်ရမယ်ဆိုရင်ဒီကဒေသထက်ဒီအသင်းနယ်တွေနဲ့ဒီကအလုပ်အားတွေအများရှိတယ်မီးတွေအများရှိတယ်ဆိုတော့အဲ့ဒီဟာတွေကျွန်တော်လှုပ်ဖို့တော့စီမံထားတာရှိပါဟုတ်
လက်ရှိမှာတော့ဖွံ့ဖြိုးမှုနှိမ့်ချနေဆဲဖြစ်ပြီးနာဂဒေတာကန်တောင်သူတွေအနေနဲ့ကိုဗစ်ကာလမှာပိုပြီးစီးပွားရေးကျက်တဲလာသလိုရေရှည်အတွက်ဆိုလဲတောင်သူတွေအထောက်ပံ့အစီအစဉ်တွေလိုအပ်နေဆဲဖြစ်တယ်လို့လေရှိဒေတာကန်တောင်သူဦးစောအေးကဆိုပါတယ်
။တောင်ရနယ်ကဆက်ကျအခက်အခဲမှာတော်တော်လေးကိုကြုံရတယ်ဟိုးကျတယ်နေနဲ့ဆိုမယ်ဆိုရင်စက်တာမှုလို့ပြောရမှာမဖြစ်ဘူး။အားကြောင့်မလို့ဒီကြံရနဲ့နောက်ပြီးတော့မှကျွန်တော်နိုင်ငံတော်နဲ့ဒီဆက်ကျူရင်းဖောက်ပိုင်ဝင်ပိုင်ရချပြမယ်နောက်ပြီးတော့မှဖောက်ပိုင်ပစ္စည်းချပြမယ်ဆိုပုံပြီးကောင်းနေမျိုးဆိုတာဆိုင်
အ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစ္စကအေရီယာအဖွဲ့ကိုကျော်ဝေဖြိုးဒိုးတန်ကအေးအောင်ဇာနီနဲ့တိုင်းရင်ကျင်းချုပ်ဖြစ်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်စံယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါရယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မင်္ဂလာပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ကနေဆက်လက်တင်ပြနေပါတယ်အခုတော့ယူကောက်ပွဲအထူးအစီအစဉ်မှာတော့ယူကောက်ပွဲအလွန်ပြည်အောင်စုအရေးမြုံမှန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ် channel FFE media ရဲ့ editor ကုမှုတက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီပါပါခင်ဗျာပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့ Star Wars Cinema စီစဉ်ကနေပြုလုပ်လိုက်ပါတယ်ဒီဘက်မှာတော့ရွေးကောက်ပွဲလုံးတည်တော်စုအရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်ပရပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့တပေါင်းနိုင်ငံရေးလေ့လာမှုဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးသိဖြစ်ပါတယ်အခုကချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့အဟိုလုံမှုဆောင်ဖွဲ့ဝင်ဒေါ်ချယ်ရီဆောင်ဖြစ်ပါတယ်။အခုကဒီဖက်ဒရယ်နိုင်ငံရေးနဲ့ပတ်သက်ပြီးတော့လေးလာဆုံးသက်သူဦးဖြစ်တဲ့ဟိုထမ်းမင်းကိုဖြစ်ပါတယ်။အဲ့တော့ပေါင်ဆင်းမျိုးတက်ရောက်လာပေးကြတဲ့သူတွေအားလုံးမင်္ဂလာပါခင်ဗျာ။အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲအလုံးပြည်အောင်စုအရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ဒီပြည်အောင်စုအရေးလို့ပြောတဲ့အခါမှာဒီတိုင်းရင်းသားတွေရဲ့ဒီပြည်အောင်စုဘောကရှုမြင်တဲ့ရှုမြင်ပုံနောက်ကတိုင်းရင်းသားတွေရဲ့လူသားချက်တွေအတိုင်းသားရည်ဆန်ဒါတွေကကျွန်တော်တို့အရေးကြီးလို့ကျွန်တော်ယူဆပါဒါတွေကကျွန်တော်ထက်သိဟိုဆွေးနွေးပေးစီချင်ပါတယ်အရင်ဆုံးတော့ကျွန်တော်စပြီးတော့မှဒီပြည်ထောင်စုဒီနိုဝင်ဘာ10ရက်မှာ NLD ပါနိုင်ရွားတယ်လောလောလတ်နိုင်ရတဲ့ NLD ပါတီရတယ်ပြင်ညာချက်တောင်ထုတ်ပြီးတော့မှတိုင်းရင်းသားပါတီကိုဒီကမ်းလှမ်းလာလို့ရှိတယ်ဆိုတော့ပြည်တော်စုအရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့အားမျိုးပေါ့ဆိုတော့ဒီတိုင်းနေမှာတော့ကျွန်တော်ဒီတိုင်းရင်းသားတွေနဲ့ဒီ NLD ပါတီဓာတ်ရဲ့ဆက်ဆံရေးကနည်းနည်းအေးစက်တယ်ဆိုတဲ့ပုံစံကိုကျွန်တော်မြင်ရတယ်ပေါ့နော်ဆိုတော့ဒီကြီးခဲ့တဲ့ဒီတွတ်တော်ကဖွဲ့စည်းပုံခြေကမ်းတွေပြင်ဆင်ရေးမှာလည်းဒီပုံမှန်နှစ်ချောက်တည်းပြင်ဆင်ရေးကိစ္စမျိုးတွေမှာလည်းအမေမကြည့်ရတာမျိုးတွေရှိရဆိုတဲ့အာမြင်ခဲ့ရတယ်ပေါ့ဆိုတော့ဒီကြေညာချက်ကိုကြည့်ရင်အဲ့ဒါကျွန်တော်တို့ဒီအနာဂတ်ပေါ့ဒီရွေးကောက်ပွဲလုံးနောက်ပေါ်လာမယ့်အစိုးရရောဒီနောက်ငြိမ်းချမ်းရေးပြင်ဆင်နေမှာရောဘလို့လားလာတယ်ရှိလာနိုင်တယ်ရှိတယ်လို့ယူဆလို့ရတယ်ပေါ့ဒီပုံမှန်စပြီးသုံးသက်ပေးနေတယ်ပေါ့အရင်ဆုံးတော့ကျွန်တော်ဆရာမချယ်ရီသာအောင်စပြီးတော့ဟိုသုံးသက်ပေးနေတယ်ပေါ့ဟု
တ်ကဲ့ပါရှင်ဒီကျမတို့ဟို NLD ကပါတီကနေဖွဲ့ချုပ်ကနေဒီလိုမျိုးတိုင်းသားပါတီဒီကိုဟိုဒီမော့ဖိတ်စာမရောက်ခင်မှာ Facebook မှာအစဆုံးကြုံရတာတွေ့တယ်ပေါ့နော်အဲ့လိုတင်ရချင်းနေရာနှားမီဟိုဖိတ်စာရောက်ပြီလားဗာရင်းညာရေပေါ့ဆိုတော့ကိုရီလည်းသူတို့ Facebook page တွေကိုဝင်ကြည့်ရတာပေါ့ဆိုအဲ့မတိုင်ခင်အဖြစ်ပြက်တာကဒီ AA ကနေရခိုင်ပြည်နယ်မှာဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာမှာကျင်းပဖို့ရန်အတွက်ထုတ်ပြန်ခြင်းရတောင်းဆိုတဲ့ထုတ်ပြန်ခြင်းအချက်ကိုဟိုထုတ်လိုက်ပါလေအဲ့မှာလည်းပဲကချုပ်ကနေဒါဖြစ်တင်ပါလေဆိုပြီးတော့ထုတ်ခံချက်တွေဟိုဟိုပေါ့ statement တွေထုတ်တာကိုတွေ့ရတာပေါ့တွေ့ရတာပေါ့နော်ဆိုတော့ဟိုဒီလိုမျိုးဖြစ်တဲ့ချိန်မှာတပြိုင်တည်းဟိုတရက်နှစ်ရက်အတွင်းမှာပဲ NLD ကလည်းဒီတိုင်းသားပါတီတွေနဲ့အနာဂတ်ဟိုပြည်ထောင်စုအတွက်ကိုရှိစုပြီးတော့မှပူးပေါင်းဆောင်ရွက်မှုအတွက်ကိုတွေ့ချင်တယ်ဖိတ်ချင်တယ်ဆိုပြီးတော့စာတွေထွက်လာတယ်ပေါ့ဆိုတော့ဒီနှစ်ခုကဘာတက်ဆိုင်မှုရှိတယ်လေဆိုတဲ့ဟာတော့စဉ်းစားချက်တစ်ခုရှိတာပေါ့နော်တက်ဘက်ကနေဒီလိုမျိုးဟိုလှုပ်ဆောင်တဲ့ချိန်မှာ NLD နေနဲ့ကဒါတိုင်းသားပါတီတွေနဲ့ဟို ိုအဖိုးပေါင်းဖို့လိုအပ်တယ်ဆိုပြီးတော့သူကဟိုလှုပ်တဲ့သဘောမျိုးတော့တက်ရောက်တာပေါ့နောက်တစ်ခုကကြတော့ကျမတို့ဒီ2020ရွေးကောက်ပွဲက2020ရွေးကောက်ပွဲ2030ရွေးကောက်ပွဲနဲ့မတူဘူးတိုင်းသားပါတီတွေချင်းပင်နဲ့ကချင်းပင်နဲ့မွန်ပင်နဲ့ဟိုတရားပြည်နယ်တို့တွေမှာတိုင်းသားပါတီတွေရဲ့ဟိုမဲမနိုင်တာကဒါကတပိုင်းပေါ့ဒါပေမဲ့ဒုတိယ popular ဖြစ်ဆုံးလို့အထက်အများဆုံးပါတီတွေဖြစ်လာကြတယ်ခါတိုင်းက policy ပိုင်းဆိုင်ရာဆွေးနွေးလို့မရပြီမဲ့ဒီတစ်ခေါက်မှာ policy ပိုင်းဆိုင်ရာတော်တော်များများကျမတို့ဟိုအောက်ခြေမှာဆွေးနွေးနိုင်ခဲ့တယ်ပေါ့နော်ဆိုတော့နိုင်ငံရေးနှိုးချမှုတွေ federal ရေးနဲ့ပတ်သက်ပြီးနှိုးချမှုတွေလူငယ်လို့ပြောတဲ့ချိန်မှာအသက်40အောက်တည်ရဲ့နိုင်ငံရေးစိတ်ဝင်စားမှုတွေကတော်တော်လေးကိုအနုထလာတယ်တွေ့ရတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်လေး campaign တော်တဲ့မှာစီဝေးအတော်တဲ့မှာဖြစ်ပြနေတဲ့အရာတွေကို NLD ကလည်းအတိအမှတ်ပြုတ်ပုံရတယ်ဆိုတော့ဒီအချက်တကြောင်လည်းဖြစ်ဖိတ်တာလည်းဖြစ်နိုင်တယ်ဒါပေမဲ့တကယ်တကယ်စဉ်းစားရှိလို့တကယ်တကယ်ဖူပေါင်းဆောင်ရွက်ခြင်းနဲ့ဖက်ရှိတယ်ဆိုလို့ရှိရင်တိုင်းသားပါတီဒီဘက်ကတော့ဖူပေါင်းဖို့အဆင်တင်ပါပဲဒါပေမဲ့ခုနခိုင်းစားတဲ့သဘောမျိုးမဟုတ်ပဲနဲ့တကယ်ကိုကျမတို့တိုင်းပြည်နှစ်ပေါင်း80လုံးလုံးဟိုဒီ experience အောက်မှာစီရင်မွေးတင်မှုအောက်မှာနှစ်နေတယ်ဒီဟာအတွက်ကိုပူပေါင်းဆောင်ရွက်ကြမယ်အားနဲ့အတူတူထုတ်ကြမယ်ဆိုတော့ဟိုအတူတူကပူပေါင်းဆောင်ရွက်မှုကိုအခြေခံပြီးတော့သွားမယ်ဆိုရင်တော့တိုင်းသားပါတီဘက်ကတော့အဆင်သင့်ပါပဲဆိုတော့တချို့ statement တွေလည်းထွက်လာပြီးကချင်ဘက်ကလည်း statement တွေထွက်လာပြီးကျမတို့ party အနေနဲ့လည်းပဲမကြခင်အစည်းအဝေးလုပ်ပြီးတော့ထုတ်မှာဖြစ်ပါတယ်ဆိုတော့ဒီဘက်ကနေတော့အဆင်သင့်ပါပဲဒါပေမဲ့တကယ်ပဲစေတနာရှိတဲ့တကယ်ပဲယူတာမှုနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ကာနာမှုတော့ဖြစ်ဖို့လိုအပ်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပေါ်မှာကိုရဲလုံးရဲ့ချက်တော့သုံးသက်ပေးပါဦ
းဟုတ်ကဲ့ခင်ဗျကျွန်တော်တို့အမြင်ကတော့အဓိကအချက်၃ချက်ရှိမယ်ထင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမြို့သားဒီမိုစီဖွဲ့ချုပ်ကအာဏာရလာ2015မှာအာဏာရလာပြီးနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်တယ်ဒါပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်တဲ့နေရာမှာငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်ဖက်မှာရှိတဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုချိတ်ဆက်ထားတာမျိုးမရှိကျွန်တော်မြင်ငြိမ်းချမ်းရေးဆိုတာကသဘောဝိုင်းနေမှာဒီဆွေးနွေးပြီးတော့အပြစ်ခတ်ရစေးဆိုတဲ့စဉ်းစားပုံကပိုအားတန်တယ်လို့ထင်တယ်အဲ့လိုနဲ့ငင်းငင်းကြီးကဟိုနန်းခုလက်မှာလည်းတော်တော်လေးအနှောင့်အယှက်တွေဖြစ်ခဲ့တယ်ပေါ့ဆိုတော့အဲ့လိုအနှောင့်အယှက်တွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့2020ခုနှစ်မှာလုပ်တဲ့21ချိန်မြောက်ဒီဟို sorry 21ရာသူစတိုဒအချိန်ပင်လုံအစည်းအဝေးမှာတောင်ဆန်းစုကြည်မိကွန်းပြောတဲ့အခါမှာကျွန်တော်တခုတတိထားမိတယ်အဲ့ဒါမှလည်းဆိုတော့ငင်းငင်းကြီးကိုဆက်သွားဖို့ဆိုရင်အဓိကဒီဆွေးနွေးမှုတွေလုပ်နေရင်လည်းမတဆင့်တိုင်းရင်းသားလူနည်းစုတွေနဲ့ပတ်သက်ပြီးတော့အချက်၃ချက်လုပ်ရမယ်လို့သူပြောတာတွေ့တယ်ပထမတစ်ချက်ကတော့ဘာလဲဆိုတော့တိုင်းနယ်လူနည်းစုရဲ့အခွင့်အရေးတွေကိုကာကွယ်ပေးရမယ်လို့ပြောတယ်။ဒုတိယတစ်ချက်ကကြတော့ဥပဒေပြူရေးမန်နိုင်ကနေပြီးတော့တိုင်းနယ်လူနည်းစုတွေနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းပေးရမယ်လို့ပြောတယ်။တတိယတစ်ချက်ကတော့အုပ်ချုပ်ရေးဆိုင်ရာတရားမျှတမှုတွေဆောင်ရွက်ပေးရမယ်လို့ပြောတယ်။အဲဒီ၃ချက်ကိုပြောလာတာတွေ့ရတယ်ပေါ့။ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ဘက်ကလူနည်းစုတိုင်းနယ်တွေရဲ့အခွင့်အရေးနိုင်ငံရေးကိုစားပြုမှုတွေကိုချိတ်ဆက်စဉ်းစားလာတဲ့ပုံစံမျိုးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်။ဒါတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ဘာလဲဆိုတော့ခုနကလည်းဆရာကပြောခဲ့တာကျွန်တော်တွေ့တယ်ဒီ2020မှာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အင်အားကနိုင်ငံရေးအခြေအနေကတော်တော်လေးအားကောင်းလာတာတွေ့ရတယ်ဒါသိမကြသေးခင်ဒေါက်တာဇော်မြင့်မောင်အင်တာဗျူးမှာလည်းသူထည့်ပြောတာတွေ့တယ်အာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေကအရေးကြီးလာတယ်ဆိုတော့သူတို့လက်ခံလို့လည်းဒီတိုင်းရင်းသားရေးကော်မတီတို့ကတော့သူဖွဲ့ရဲဆိုတဲ့အကြောင်းကိုသူထည့်ပြောတာကျွန်တော်တို့ကြားရတယ်အဲ့တော့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးအင်အားစုတွေရဲ့အင်အားကကျွန်တော်အရင်လိုမျိုးဖယ်ထားလို့မရတဲ့ဒီ game နဲ့မှာအရေးကြီးတဲ့အင်အားစုဖြစ်လာတယ်ဆိုတဲ့အချက်ကိုတော့ဒီမျိုးသားဒီမိုစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုယ်တိုင်လည်းတွက်ဆမိတယ်အဲ့ဒါကိုအဲ့ဒီချင်းကိုကျွန်တော်တို့စအောင်နားလည်မိတယ်လို့ကျွန်တော်တို့မြင်တယ်ပေါ့တတိယအချက်ကတော့မာလဲဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းဒါကုဆိုရင်အသက်85နှစ်ကျော်လာပြီပေါ့ဆိုတော့သူ့အနေနဲ့ကဒီနာကက်နိုင်ငံရေးကိုရှောက်တဲ့အခါမှာအများကြီးနဲ့တိတ်အချိန်နဲ့သိမရှိတော့ဘူးလို့ကျွန်တော်တို့မြင်တာပုံနေနေဟိုအခြေခံသုံးတယ်အဲ့တော့သူကသူ့ရဲ့နိုင်ငံရေး legacy ပေါ့နိုင်ငံရေးအကောင်းအမွေတစ်ခုကိုခြံထားမယ်ဆိုရင်ကျွန်တော်ထင်တယ်အမျိုးသားပြန်လည်တင့်မြတ်ရေးသူ့ရဲ့နိုင်ငံရေးအကောင်းအမွေလို့ကျွန်တော်တို့မြင်တယ်အဲ့တော့အဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုသူအနေနဲ့ဦးစားပေးပြီးလှုပ်ချင်တယ်လို့ဒါမဲ့ဒီ၅နှစ်မှာဦးစားပေးပြီးလှုပ်ချင်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ကောက်ယူမိတယ်အဲ့တော့ခုလိုမျိုးကြေညာချက်ထုတ်တဲ့ကိစ္စမှာတော့ကျွန်တော်တို့အဲ့အချက်၃ချက်ကိုထည့်ပြီးစဉ်းစားကြည့်တယ်တစ်ခုကတော့နိုင်ငံရေးဖြစ်စဉ်နဲ့ကျွန်တော်တိုင်းသားတွေရဲ့အခွင့်အရေးကိုချိတ်ဆက်ပြီးစဉ်းစားလာတာကိုတွေ့ရတယ်။ဒုတိယချက်ကတော့တိုင်းသားနိုင်ငံရဲ့အင်အားစုတွေရဲ့အရှိန်အဟုန်ကို တို့တေးသေးချာချာပို့ပြီးတော့စဉ်းစားမိလာတယ်လို့ကျွန်တော်တို့မြင်တယ်။ဒါသူတို့ interview တွေမှာလည်းတွေ့ရတယ်။တတိယတစ်ခုကတော့ဒေါက်ဆန်းစုရဲ့ political legacy ပေါ့။ဒေါက်ဆန်းစုရဲ့ political legacy ကိုအမျိုးသားပြန်လည်သိမြင်ရေးနဲ့အခြေခံပြီးတော့ဒီနိုင်ငံရေးကောင်းမွန်ခြံထားဖို့လိုတယ်လို့စဉ်းစားမိတယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့အဲ့တုံးချက်ပေါ်မှာအခြေခံပြီးတော့ဒီဟာထွက်လာတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။
Okay, ဒီ5မိနစ်ဒီပေါ်မှာတစ်ချက်လာဆင်းနေပြီပေါ့
။ပထမဆုံးတစ်ခုကျွန်တော်ပြောချင်တာကတော့ဗောလေ2015ရွေးကောက်ပွဲမှာ NLD ကဒါ landslide နိုင်တယ်80ရာခိုင်နှုန်းကျော်နိုင်တယ်အဲ့တော့2020ကျတော့နိုင်မမလားလို့ကျွန်တော်တို့ကစဉ်းစားတာတွေးတာရှိတယ်ပေါ့နော်အဲ့တော့ပြည်နယ်မဲဆန္ဒနယ်တွေမှာတော့အရင်လောက်ထင်တဲ့လောက်တော့မဖြစ်တော့ဘူးလို့စဉ်းစားချက်တွေရှိတယ်ပေါ့ဒါပေမဲ့အဲ့ဒီစဉ်းစားချက်တွေကိုကြော်ပြီးတဲ့အခါကျတော့အခုရွေးကောက်ပွဲမှာ NLD က80ရာခိုင်နှုန်းကျော်နိုင်တယ်ပေါ့နော်အဲ့တော့အမျိုးဒီပြည်ထောင်စုလွတ်တော်အဆင့်မှာဆိုလို့ရှိရင်80ရာခိုင်နှုန်း80ရာခိုင်နှုန်းညီပါ80ရာခိုင်နှုန်းကျော်ဒါပြီးတော့ဒီပြည်နယ်တိုင်းဒေသကြီးအဆင့်မှာဆိုလို့ရှိရင်87ရာခိုင်နှုန်းလောက်ကျွန်တော်နိုင်နေဆိုတဲ့အခါကျတော့ဒီဒီမိုကရေစီနီးအရာ NLD ကိုပေးလိုက်တဲ့မဲပေါ့အဲ့တော့ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ Democratic Legitimacy ပေါ့ဒါကြီးကအကြီးကြီးခမ။အဲ့တော့လူတို့ကဘာကြောင့်မို့လို့ဒီလိုမျိုးကြီးကြီးမားမားထွက်ပြီးတော့မဲပေးရတယ်လဲဆိုတဲ့အကြောင်းတွေဒါကွန်မတီတို့လည်းသိပါတယ်ပြောဆိုဆွေးနွေးကြကြလည်းရှိပါတယ်။အဲ့တော့ဒီဟာကိုကျွန်တော်ကြည့်တာကတော့ဒီလောက်ရတဲ့မဲဆန္ဒကဘယ်ဖက်ဒရယ်နိုင်ငံမှာပဲကြည့်ကြည့်သူကဖွဲ့စည်းပုံပြင်ရင်ပြင်လို့ရတဲ့အနေအထားပေါ့နော်အဲ့တော့ဘ ਹੁ အဆင့်မှာလည်းပဲဒီလောက်မဲနေနိုင်တယ်ပြည်နယ်အဆင့်မှာလည်းပြည်နယ်တွေရဲ့အများဆုံးအခက်ခဲဆုံးလှုပ်ထားတဲ့ဖွဲ့စည်းပုံတွေမှာတောင်မှသုံးပုံပုံနှစ်ပုံကမဲပေးရင်ပြောင်းနိုင်တယ်ဆိုတဲ့ဟာမျိုးဖြစ်တော့အဲ့တော့ဒီလိုအခြေအနေမျိုးမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုမျှော်ကြီးတဲ့ခေါင်းဆောင်မှုကအလွန်အရေးကြီးတယ်လို့ပြောဆောက်ပါတယ်။ဘာလို့ဆိုကျွန်တော်တို့ဒီမဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတွေ့ပြီးတော့မေးတဲ့အခါမှာပြောကြည့်တဲ့အခါမှာကျွန်တော်တို့ကဒီဟာကတော့ quantitative တကယ့်ကိုစာပေကြီးအကြီးကြီးနေတဲ့တော့မဟုတ်ဘူးပေါ့လေ။ဒါပေမဲ့ကျွန်တော်တို့မေးလို့ရသလောက်ကြားသလောက်ကသူကဒေါန်ဆန်းစုကြည်ကိုမဲပေးတာ။အမေစုကိုမဲပေးတာပေါ့။အဲ့တော့အမေစုကိုမဲပေးတာဆိုတဲ့အခါကျတော့ဒီဟာကကျွန်တော်တို့နိုင်ငံရေးလေးပလာသုံးသက်သူတွေအားလုံးကပြည်နယ်တွေမှာတောင်မှပဲဘယ်လိုနေမလဲမသိဘူးနော်လို့ကြည့်ရအောင်မယ်လို့ကျွန်တော်ထင်နေရတယ်ဒီလောက်တန်းလောက်လာပြီးတော့ဒီလောက်လူတွေထွက်လာပြီးတော့မဲပေးတာကခုနကကျွန်တော်ပြောသလိုပေါ့နော်ဒီ democratic legitimacy ကဖွဲ့စည်းပုံကိုအသိရေးရှင်ရေးလို့ရတဲ့ legitimacy အဲ့တော့ဒီလောက် legitimacy ရှိနေတဲ့နိုင်ငံခေါင်းဆောင်တယောက်ဖြစ်သွားတဲ့အခါမှာဒေါ်ဆန်းစုကြည်စီကနေကျွန်တော်တို့ကပို့ပြီးတော့အနာဂတ်ကိုရှုမျှော်တဲ့ခေါင်းဆောင်မှုကိုကျွန်တော်တို့ကတောင်းဆိုဖို့လိုလာတာပေါ့နော်ဒီလိုမျိုးအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုထည့်တွက်တဲ့ခုနကကိုရဲပြောသလိုမျိုးပေါ့ဒီနိုင်ငံရေးအရာဒါကောင်းမွေကိုခြံထားရမယ့်အခြေအနေမျိုးစဉ်းစားတဲ့ဟာစဉ်းစားဖို့လည်းလိုတယ်အဲ့လိုမျိုးစဉ်းစားတဲ့အနေနဲ့ဒီချိန်ညာချက်ကထွက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ဆရာမအမချယ်ရီစာအောင်ပြောသလိုပဲဒါအားလုံးကလည်းကြိုးစုံနေကြတယ်အားလုံးတော်တော်များကြိုးစုံနေကြတာပေါ့နော်ကျွန်တော်ဆိုလိုတဲ့ဟာပြန်ကောက်ရရင်ဒီလောက်2020ရွေးကောက်ပွဲရလတ်နဲ့ထွက်လာတဲ့နိုင်ငံရေးအရာဒီမိုကရေစီကြီးကြတရားဝင်ဖြစ်မှုဟာအလွန်ကိုမြင့်မားတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောက်မြင့်မားတဲ့ Democratic Legitimacy ရထားတဲ့ဒေါက်ဆာဆုချီအနေနဲ့ကဒါပုံပြီးတော့အနာဂတ်ကိုမျှော်ယီတဲ့ leadership ကိုပြဖို့လိုတယ်အဲ့ဒီဟာအနေနဲ့ကျွန်တော်လုပ်တယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒုတိယပိုင်းနဲ့မြေကုန်းလေးသွားတင်ပါရစေဒုတိယပိုင်းမြေကုန်းကတော့တိုင်းရင်းသားတွေရဲ့ဒီစန္ဒာနဲ့တိုင်းရင်းသားတွေရဲ့ဒီပြည်အောင်စုပေါ်မှာဒီမျော်မှန်းချက်ပေါ့ဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ9နှစ်ပတ်တန်းအတွင်းမှာကတော့ဒီတိုင်းရင်းသားအနေနဲ့ဒီလက်ရှိနိုင်ငံရေးဖြစ်စဉ်ပေါ်မှာအားများမှုတွေရှိတယ်ဆိုတော့ဒီပို့ပြီးတော့မှကိုအားကိုးရမယ်ဆိုတော့ဒီယူဆချက်တွေလည်းတိုင်းရင်းသားတွေခြားထဲမှာပြုစုဆွေးနွေးကြတာတွေမြင်ရပါတယ်ဆိုတော့ထပ်ပါလေဒီ NLD အနေနဲ့ကဒီမြို့သားတွေဒီဖွဲ့ချုပ်အနေနဲ့ကပြီးခဲ့တဲ့9နှစ်အတွင်းမှာတော့တိုင်းရင်းသားတွေနဲ့ဒီဆက်ဆံရေးခြားထဲမှာတော့ဒီရန်ပို့ပြီးတော့မှကောင်းမွန်တဲ့အခြေအနေတခုကိုမရောက်ခဲ့ဘူးအဲ့ဒါဒီနောက်တဲ့9နှစ်ကိုသူတို့ဒီရွေးကောက်ပွဲတွေတော့ခိုင်သွားပြီ။ဆိုတော့နောက်တဲ့9နှစ်ကိုဒီ9နှစ်ကိုထပ်ဥဆောင်ဝင်ရတယ်ဆိုတဲ့အခြေအနေမျိုးမှာဒိုင်းနာတွေနဲ့ဒီအနိုင်ရဒီမျိုးသားတက္ကသိုလ်ဖွဲ့ချုပ်တဲ့ဒီပါတီရဲ့ဒီဆက်ဆံရေးကိုဘယ်လိုတိဆောက်သွားတဲ့လဲလို့ယူဆတယ်။ဒီပြည်တော်စုအနာလက်ပြည်တော်စုကိုပျော်မှန်းမယ်ဆိုလို့ချင်းဘယ်လိုသဘောထားတူညီမှုတွေယူသိနေဆိုတာမျိုးရှိသိနေလို့ယူဆတယ်ပေါ့။ဒါကိုလည်းအကျဉ်းချုပ်ဆွေးနွေးပေးနေချင်ပါ။အရင်ဆုံးတော့ကျွန်တော်ဒါကိုကိုရဲမျိုးဟင်းကိုစပြီးဆွေးနွေးပေးနေချင်ပါတယ်ခင်ဗျာ
။ Okay.ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်မှာရွေးကောက်ပွဲအပြီးမှာဘာတွေကြားရလဲဆိုတော့ National Unity Government ပေါ့ မျိုးသားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်။အာဒါအစိုးရကိုယ်တိုင်ကလည်း National Unity Government ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ပြောလာတာတွေ့ရတယ်။ဥစ္စာတွေထုတ်ပြောလာတယ်။နောက်ဒေါက်တာမျိုးညွတ်ပြောလာတာကျွန်တော်တို့တွေ့ရတယ်။အဲဒါပေမဲ့ကျွန်တော်ပြန်နည်းနည်းစိုးရိမ်မှုတာတစ်ခုရှိတယ်။ဘာလို့ကျွန်တော်တို့နိုင်ငံရေးကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာအမတန်ရှားပါတယ်။ကျွန်တော်တို့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာမရှိဘူးလို့တော့ပြောလို့ရတယ်။ကျွန်တော်ကဆိုတော့ဘာလို့လဲဆိုတော့ညီညွတ်ရေးဆိုတာကိုလုံလိုက်ရင်ကွဲကြတာပဲညီညွတ်ရေးဆိုတာကိုတူတူပြောရင်ကွဲကြတာပဲဆိုတော့ဖတ်ဆပလာကိုပဲကျွန်တော်တို့ကြည့်ပေါ့ဒါတကယ်တော့ညီညွတ်ရေးအစိုးရဆိုတာတကယ်ဖြစ်တယ်လဲဖြစ်တယ်မှာဒီနိုင်ငံမှာကျွန်တော်တို့အမြင်ရဆိုရင်ပြဿနာတွေအတော်များတဲ့အခြေအနေရှိတယ်ဆိုတော့ပြောမယ်ဆိုတော့ structural problem တွေလည်းရှိတယ်ဒီလူ့ဘက်နိုင်ငံရေးအသံညီညွတ်ရေးတစ်ခုလုံးတိဆောက်ထားတဲ့အခြေအနေအရကပြဿနာတွေရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ situational problem တွေလည်းရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ပြဿနာတွေလည်းဒီ covid ဆိုရင်ဒါအခြေအနေကြောင့်ဖြစ်လာတဲ့ပြဿနာကိုဗစ်လွန်ကာလစီးပွားရေးဆိုရင်ဒါကျွန်တော်တို့မျှော်တော့မျှော်လန်းလို့မှန်းလို့မရတဲ့အခြေအနေမျိုးပေါ့အဲ့တော့ညီညွတ်ရေးဆိုတာတကယ်လည်းလိုအပ်တယ်လုပ်ဖို့လည်းလိုတယ်တိုးတောင်ကြတယ်ကျွန်တော်တို့နိုင်ငံရေး DNA တွေထဲမှာညီညွတ်ရေးဆိုတဲ့ဟာကအတော်ရှားရေးပါရေးဖြစ်တယ်အဲ့တော့ဘလို့များလို့ရင်အဆင်ပြေမလို့စဉ်းစားကြည့်တဲ့အခါမှာကျွန်တော်ကတော့ဗာမြင်လဲဆိုတော့တကယ်တမ်းသာသွားမယ်ဆိုရင်အနည်းဆုံးအဆင့်၄စင်းလောက်တော့သွားတယ်လို့ကျွန်တော်မြင်တယ်အဲ့တော့အဲ့အစ်စ်၄စင်းကပထမဆုံးတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမတူပွဲထားတဲ့လူမျိုးစုတွေလူအုပ်စုတွေကြီးကြတယ်။သူတို့ပြမာတွေကတော့လူများစုပေါ့ဗျာ။အဲအမျိုးသားမျိုးစုဖွဲ့ချုပ်ဆိုလည်းဒါပမာကောင်းဆောင်တွေများစုရှိကြတော့။မနေ့ကတော့ဟိုတနေ့ကတော့ဒေါက်တာသွန်မြင့်မောင်အင်တာဗျူးမှာတော့ပမာစိတ်ဆိုတာမရှိဘူး။ဒါပြည်တော်လူတက်ပဲကြီးကြတယ်။ဒါပေမဲ့တခါလေကျရင်ကျွန်တော်တို့ကအဲ့ဒါမသိမသာဝင်နေတာမျိုးဖြစ်တယ်။ကျွန်တော်ဥပမာလေးတစ်ခုပြောခြင်းနဲ့အဲ့ဒါပါလဲဆိုတော့58မတိုင်ခင်မှာဥအောင်ဆန်းတို့နဲ့ရှမ်းကခေါင်းဆောင်တွေတွေ့ကြချမ်းကဒါလူငယ်ကောင်းဆောင်နေနဲ့တွေ့ကြတွေ့ကြတဲ့အခါမှာဆွေးနွေးကြရင်လည်းချမ်းပြည်အရေးအနာဂတ်အရေးကိုဆွေးနွေးကြရင်လည်းပြောရင်လည်းဒီဘက်ကဥအောင်ဆန်းတို့ကမတိလိုက်မတိပါတာနဲ့စကားမှားသွားတာရှိတယ်အဲဆိုတော့အဲ့ဒါပါလဲဆိုတော့အဲ့မှာအခင်းကတယောက်ကဟို1930လန်ဒန်စကားဝိုင်းဆွေးနွေးပွဲတော့ကချမ်းကောင်းဆောင်တွေကိုပြောလိုက်တယ်ပေါ့မင်းတို့ခွဲထွက်ချင်လဲခွဲထွက်မင်းတို့ကကုန်းသွင်းပိတ်နိုင်ငံကြီးမင်းတို့ဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကြီးသလိုမောသလိုနဲ့ပြောလိုက်တယ်ဥအောင်ဆန်းကလည်းဟုတ်တယ်ဆိုတဲ့ပုံစံမျိုးပြောလိုက်တော့ဟိုဘက်ကတစ်ဖက်ကကြတော့အမတန်နာကျင်ဟိုနာကျင်သွားတယ်ပေါ့ခံစားသွားတော့အဲ့ဒီအခြေအနေကိုရပ်ပြီးလို့ပြန်သွားတယ်ပြီးတော့မှစာကျွန်တော်တို့ပြန်ပြီးတော့ပို့တယ်စာပို့ပြီးတဲ့အခါကျတော့ဒါပြောတာတော်တော်လေးစိုးတယ်ဆိုတဲ့အကြောင်းပေါ့ပို့တဲ့အခါကျတော့အဲ့တော့ကျွန်တော်တို့ပထမဆုံးတစ်ဆင့်ကဘာလို့လဲဆိုတော့လူနေစုတိုင်းရင်းသားတွေရဲ့ဟိုကြီးဟိုခံစားချက်တွေကျွန်တော်တို့ဟိုအခြေအနေတွေကိုတိတိကျကျနားလည်ဖို့လိုတယ်နားလည်ပေးနိုင်ဖို့လိုတယ်အဲ့ဒါဟာအမတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်တကယ်လို့ဒါအဲ့လိုမဟုတ်ဘဲနဲ့ဟာဟာတို့မှတော့အိုက်စိတ်မရှိပါဘူးဆိုပြီးတော့မတိလိုက်မတိပါတာပြောတဲ့ဟာတွေကဒဏ်ရာတွေဖြစ်သွားနိုင်တယ်အဲ့တော့ဒဏ်ရာတွေပထမဆုံးစဉ်းစားတော့ဒဏ်ရာတွေမပေးနိုင်ဘူးမပေးကြဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ကျွန်တော်အမြင်ကတော့တကယ်လို့ဒါညှို့ရေးကိုသွားမယ်ဆိုရင်လောက်ခက်တဲ့အခြေအနေမှာသွားမယ်ဆိုရင်ဟိုနေရာလေးကိုဝင်ကြီးခန့်ဒီနေရာလေးကိုဝင်ကြီးခန့်အခြေအနေမျိုးဟိုနေရာလေးကလူကိုကျွန်တော်တို့အရာဓုပေးဒီနေရာလေးကလူကိုအရာဓုပေးအခြေအနေမျိုးနဲ့တော့အဆင်မပြေနိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကျွန်တော်တို့ political science မှာတော့သုံးတယ်ဗျ office seeking alliance ဆိုခေါ်တာပေါ့။ယာဓုပေးပြီးတော့ကျွန်တော်တို့ကမဟာမိတ်ဖွဲ့တဲ့ဟာမျိုးပေါ့။ဆိုတော့ဒါမှကျွန်တော်တို့ကလက်လက်ချမ်းချမ်းဖြစ်နေတဲ့ပြဿနာယာဓုပေးုံနဲ့တော့အဆင်မပြေနိုင်ဘူးလို့မြင်တယ်။ဆိုတော့အဲ့တော့ကျွန်တော်တို့ဘယ်လိုမြင်လဲဆိုတော့တကယ်တမ်းသွားတင်နေဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့သူ့ရဲ့ညှော်ရည်ချက်ပြည်အောင်စုနဲ့သူ့ရဲ့ညှော်ရည်ချက်သူ့ရဲ့သဘောထားသူ့ရဲ့မူဝါဒကိုပထမမှတ်တစ်ချာထုတ်ပြန်မှုလိုတယ်လို့မြင်တယ်။အဲဒီထုတ်ပြန်မှုပေါ်မှာအခြေခံပြီးအဲဒီမူဝါဒပေါ်မှာအခြေခံပြီးတော့ဖြစ်နိုင်မယ်ဆိုတော့အမျိုးသားပြန်လဲစစ်မြေရေးနဲ့ Democracy Federal ပြည်အောင်စုတိဆောက်ရေးမူဝါဒဆိုတာထုတ်ပြန်ရင်းနဲ့အဲဒီမူဝါဒပေါ်မှာအခြေခံပြီးတော့ဆွေးနွေးမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မြင်တယ်။တတိယတစ်ဆင့်ကတော့အလုပ်သဘောအရလည်းကျွန်တော်တို့ကတိတိကျကျပြနိုင်မှုလို့ပဲ။တစ်ဖက်မှာဆွေးနွေးနေရင်လည်းတစ်ဖက်မှာလည်းအလုပ်သဘောအရတိချာပြနိုင်မှုလို့ပဲ။အလုပ်သဘောအရပြတယ်ဆိုတဲ့နေရာမှာတော့ကျွန်တော်မြင်တာတော့ဗျာအာအခုနိုင်ငံရေးအရာနိုင်ငံရေးယုံကြည်ချက်အရာဖန်ဆီးခံထားတဲ့တိုင်းရင်းသားကောင်းဆောင်တွေရှိတိုင်းရင်းသားကောင်းဆောင်ရှိဆိုတော့အဲ့လိုမျိုးတွေဆိုရင်တော့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးမှုတွေကတစ်ဆင့်ဒါတကယ်တမ်းဟိုမျိုးသားပြန်လည်တိမြဲရို့လိုချင်နေဆိုရင်ပြန်လည်ဆွေးနွေးမှုတွေကတစ်ဆင့်ကျွန်တော်တစ်ဖက်နဲ့တစ်ဖက်အဲ့လိုမျိုးတွေမလုပ်အောင်အဲ့လိုမျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့ဖြေလျှော့ပေးဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်နောက်ဆုံးအချက်ကတော့ကျွန်တော်ထင်တယ်ဟိုဆွေးနွေးမှုတွေပါတယ်ဆိုတာကသဘောတူညီမှုရတယ်ပြီးရင်ပြန်ပြတ်သွားနိုင်တဲ့ဟာမျိုးပေါ့အဲ့ဒါကိုခံခံမှမှထိန်းနိုင်တာကတော့ institution တွေကခံခံမှမှထိန်းနိုင်တယ်နောက်ဆုံးအဆင့်ကတော့အဲ့ဒီ institution တွေကိုလည်းနေရာတွေဘောင်တွေချဲ့ပေးပြီးတော့ခြေခင်းလက်ခင်းတောင်းအောင်လုပ်ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်ဆိုပါတော့ဗျာဆွေးနွေးမှုတွေမဟုတ်ဘဲနဲ့ယာရုတသက်ပေးတာမျိုးမဟုတ်ဘဲနဲ့ပြည်နယ်တွတ်တော်ပြည်နယ်အစိုးရရဲ့ဘောင်တွေကိုချဲ့ပေးတာမျိုးလုပ်တင်လက်တွေ့မှာလုပ်တင်တယ်လို့မြင်တယ်အဲ့တော့အဲ့ဒီအဆင့်၄စင်းကိုလုပ်နိုင်ရင်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးပြင်ကျင်းမှု တရက်အတစ်တရက်ပေါ်လာနိုင်တယ်အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့ DNA ထဲမှာမရှိတဲ့ညညရေးကိုအတစ်တရက်ကျွန်တော်တို့နိုင်ငံရေးညီညီမှုအတစ်တရက်နဲ့အစားထိုးနိုင်မယ်လို့ကျွန်တော်တို့မြင်မိတယ်ပေါ့အဲ့အဆင့်၄ဆင့်ကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုထမင်းရဲ့ဒီပုံမှာတစ်ချက်တော့ဆွေးနွေးပေးပါလား
ဟုတ်ကဲ့ကျွန်တော်ကကိုရဲ့ပြောသွားတာတွေကအလွန်ကောင်းပါတယ်ကိုရဲ့ပြောသွားတော့ပြောစရာတောင်မကြံသလောက်ပါပဲအဲ့တော့ကျွန်တော်ကထပ်ဖြည့်ပြီးတော့တစ်ခုနှစ်ခုလောက်ပဲဆွေးနွေးခြင်းပါပထမတစ်ခုကတော့ဘာလို့ဆိုရင်အခုလက်ရှိပေါ့နော်လူနည်းစုတွေတိုင်းရင်းသားတွေပေါ့နော်လူနည်းစုတွေကျွန်တော်ကလူနည်းစုလို့ပြောရတဲ့အကြောင်းရင်းကတိုင်းရင်းသားဆိုလို့ရှိရင်ဗမာမပါဘူးဗမာပါတယ်ဆိုတဲ့ debate ကိုရှောင်ရင်လို့ရောတခါပြီးတော့တိုင်းရင်းသား debate ကိုရှောင်ရင်လို့လည်းပါပါတယ်အဲ့တော့လူနည်းစုတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့ကိုဆက်ပြီးတဲ့အခါကျတော့အမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တင့်မြတ်ရေးအစိုးရလို့လုပ်တဲ့အခါမှာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်စီချာပေါက်ကတော့ကျွန်တော်တို့အပေးယူအလျှော်တင်းတွေလုပ်ကိုလုပ်ရအောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဒေါ်ဆန်းစုကြည်အနေနဲ့ကဒီလောက်ရထားတဲ့ကျွန်တော်ခုနပြောခဲ့သလိုပဲဒီမိုကရေစီနီးကြလူတို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာထက်ကိုအမြင်ကြည့်ကိုပေးတာအဲ့တော့အဲ့ဒီဟာကလည်းကျွန်တော်တို့ကပကတိအခြေအနေပေါ့နော်လက်ရှိရှိနေတဲ့အခြေအနေဆိုအဲ့ဒါလည်းကျွန်တော်တို့ကမေ့လို့မရအောင်အဲ့တော့အဲ့လိုအခြေအနေမျိုးမှာဒေါ်ဆန်းစုကြည်အနေနဲ့လူနည်းစုတွေနဲ့ဆွေးနွေးဖို့လိုတယ်လူနည်းစုနိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုတယ်။အဲ့ဒါမှလည်းအမျိုးသားပြန်လည်တင့်မြတ်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရဆိုတာမျိုးကဖြစ်မယ်။အဲ့ဒီမှာ NLD ကဘာလို့ဖို့လိုတယ်ဆိုပထမတစ်ခုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစမှတ်အနေနဲ့မယူဖို့လို့ကျွန်တော်အပညာရဲ့စကားကတော့ဘာလို့ဆိုတော့ vantage point လို့ခေါ်တာပေါ့။အဲ့တော့ကြည့်မယ်ဆိုရင်ဒီကနေပဲကြည့်ရ။ဒီရှူတောင်းကနေပဲကြည့်ရ2008ကိုစမှတ်အနေနဲ့ကျွန်တော်တို့ယူစရာဘာအကြောင်းမှမရှိဘူး။ခုနကကျွန်တော်ဆွေးနွေးတဲ့ဟာကိုပဲပြန်ကောက်ရရင်ဒီ democratic legitimacy ဟာဖွဲ့စည်းပုံအသိရေးလို့ရတဲ့ legitimacy အဲ့တော့ကျွန်တော်တို့က2008ကိုစမှတ်အနေနဲ့မယူပါနဲ့မယူဘဲနဲ့ NLD အနေနဲ့အလွန်ရဲရဲဝံ့ဝံ့လုပ်ဖို့လိုတယ်ဒီအခြေအနေဟာရဲရဲဝံ့ဝံ့လုပ်ရမယ့်အခြေအနေ democracy ကို democracy federal ကိုတကယ်ယုံနယ်ဆိုလို့ရှိရင်လူနည်းစုတွေနဲ့တည်တည်ချာချာညှိနှိုင်းဆွေးနွေးပြီးတဲ့အခါကျတော့အခုလက်ဆုပ်လက်ကမ်းရထားတဲ့လူတို့ကအနှင်းလိုက်တဲ့ mandate ကိုကြံကြံပြန့်ပြန့်သုံးဖို့လိုအဲ့တော့ခုနကကိုရဲပြောသွားတဲ့ဟာတွေပေါ့နော် institutions တွေအကောင့်ထဲပေါ်ရမယ်တခါပြီးတဲ့အခါကျတော့ cherry pick မလုပ်နဲ့ဝင်ကြီးနေရာပေးတဲ့ဟာမျိုးမလုပ်နဲ့ဒီဟာက consensus ပေါ့ညီတိုင်းဆွေးနွေးမှုကိုပို့ပြီးကြဲကြဲပြန့်ပြန့်လုပ်ရမယ်ဟာမျိုးဘယ်ပါတီကတော့ဘသူ့ကိုကြိုက်တယ်အဲ့ဒီလူကိုသွားပြီးတဲ့အခါကျတော့ဝင်ကြီးပေးခန့်လိုက်မယ်လုံလိုက်ဆိုတဲ့ဟာမျိုးထက်ကိုမဟုတ်ပဲနဲ့အော်တိုင်းရင်းသားလူနည်းစုနိုင်ငံရေးပါတီတွေမှာဆိုသူတို့တောင်းဝန်ခံရတဲ့မဲဆန္ဒရှင်တွေရှိအဲ့တော့ခုနကပြောသလိုမျိုးလက်တင်ရလူကိုခေါ်လိုက်တာမျိုးမဟုတ်ပဲနဲ့အဲ့ဒီပါတီတွေနဲ့ညှိနှိုင်းပြီးတော့ရလာတဲ့ရလက်တွေကိုဖြည့်ရှင်းဆောင်ရွက်ခြင်းအပြင်အဲ့ဒီနိုင်ငံရေးပါတီများကလူနည်းစုပါတီများတောင်းဝန်ခံရတဲ့ပြည်သူလူထုကိုလည်းတောင်းဝန်ခံပြီးသားဖြစ်ဒီလိုစကားမျိုးကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းခေါင်းဆောင်တွေစီကကြားရတဲ့အတွက်လည်းဝမ်းပါပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်မဲမပီးတဲ့လူတွေအတွက်လည်းဒီအစိုးရကလုံမယ်ပေါ့နော်အဲ့တော့ပြန်ပြီးတော့ချုပ်ရလို့ရှိရင်တော့2008ကိုစမှတ်အနေနဲ့မယူပါနဲ့2008ကိုကြော်ပြီးတော့ကြည့်ပါဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ကိုတောင်မှပြောလို့ရနေတဲ့ legitimacy ရှိနေပါလေအဲ့ဒါကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်ဆန်းစုကြည်နဲ့ရဲရဲဝံ့ဝံ့သုံးပါသုံးပြီးတဲ့အခါကျတော့လူနည်းစုတွေနဲ့စကားပြောပါတကယ်တော့ဒီတိုင်းပြည်မှာလူရာကဖက်ဒရယ်ပြည်ထောင်စုဖြစ်ပါလေအဲ့တော့ဖက်ဒရယ်ပြည်ထောင်စုရမှအမျိုးသားပြန်လည်တင့်မြတ်ရေးမျိုးသားညီညွတ်ရေးဆိုတာဖြစ်မှာပါအဲ့တော့အဲ့ဒီအတွက်ကိုရဲရဲဝံ့ဝံ့လုပ်ဆရာရှိတာကိုပြက်ပြက်သားသားလုပ်ပါလို့ကျွန်တော်ကတော့အဲ့ဒီဟာကိုဆွေးနွေးလိုပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီကျမဒီ cherry ကအောင်နည်းနည်းလေးဖြည့်ပြီးဒီမိကုံကိုဖြည့်မိနေတာကတိုင်းသားတွေဘက်ကရှုမြင်တဲ့ပုံစံမှာဖြည့်ပြီးပြောစေချင်ပါတယ
်ဒီကျမပထမအချက်အနေနဲ့ဆွေးနွေးချင်တာကဒီကျမတို့မြန်မာနိုင်ငံလို့ပြောလို့ရှိရင်ဒီနိုင်ငံတော်တနင်္ဂနွေလုံးကိုခြုံငုံပြီးတော့ကျမတို့ရဲ့ common vision ပေါ့ကျမတို့ဘယ်နေဘယ်ဘက်ကိုဦးတည်ချင်တာလဲဆိုတော့ကို vision ကိုကျမတို့အရင်ဆုံးဆွေးနွေးဖို့လိုအပ်တယ်လို့ထင်တယ်ဒီထဲမှာဟိုလူနည်းဘာတိုင်းရဲ့လူနည်းစုကကျမတို့ဒီဟိုလူမျိုးရလူနည်းစုရောလူအများစုရောအားလုံးဘုံသဘောတူညီနိုင်တဲ့ vision ကိုကျမတို့တည်ထောင်ဖို့လိုအပ်မယ်ဒီလိုမျိုး vision လုပ်တဲ့အချိန်မှာအားလုံးပါဝင်ဖို့လို့ကျမပြောနေတာဒါဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့နိုင်ငံကနှစ်ပေါင်း90လုံးလုံးကလူတဦးရဲ့no personality ပေါ်မှာအခြေပြုပြီးတော့ institution တွေနဲ့တည်တည်ဆောက်လာခဲ့တယ်နိုင်ငံရေးပါတီတွေနဲ့တည်ဆောက်လာခဲ့တယ်ဒီလူတူချင်းမရှိတော့ဘူးဆိုလို့ရှိရင်ကျမတို့သဘောတူညီခဲ့သမျှဟိုလက်ပတ်ထိုးခဲ့သမျှဟာအမေပုံထဲရောက်သူဖြစ်သွားတယ်အားလုံးသဘောတူနိုင်တဲ့အရာကို to collective leadership the movement ne twa phu twa jama ro lu at de lu tin ne naw to khu a di common identity bo jama ro myanmar nai nga ma shin ni de be tu mu so ka ta lek khan nai de identity ga ba le so de ha ga jama ro di ဟိုဒီ energy 2020 အနေနဲ့တောက်လျှောက်ဒီကိစ္စတွေကိုပုတ်ပွင်လင်းလင်းဟိုဟာကိုယ့်ရဲ့စိတ်ထဲမှာရှိတဲ့ဟာမျိုးတွေကိုခံစားလာခဲ့တဲ့ background မျိုးစုံကနေဟိုခံစားလာခဲ့တဲ့အရာတွေကိုစပွဲပေါ်တင်ပြီးတော့မှပုတ်ပွင်လင်းလင်းဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်တို့ထင်တယ်ဒီ vision နဲ့ဒီ common identity common vision နဲ့ common identity နဲ့ကိုပေါ့လက်တွေ့ချက်ချက် energy ဆိုရကလုံနိုင်တဲ့အရာကကျွန်တော်တို့ဒီတိုင်းသားလူနည်းစုပါတီအမေရိကန်ပြောနေတဲ့ state constitution ပြီးနေဖွဲ့စည်းပုံဒါကလည်းပဲအရင်ဆွေးနွေးဖို့လိုအပ်တယ်ဒါပေမဲ့ state constitution ကိုပြီးနေဖွဲ့စည်းပုံကိုမဆွေးနွေးခင်မှာဘယ်လိုမျိုး federal structure နဲ့တွားချင်လဲဆိုတဲ့ဟာကိုဆွေးနွေးဖို့လိုအပ်တယ်ကျမတို့ဒီ democracy လှုပ်ရှားမှုပြပမှာရှိနေတဲ့ exact government NCGUB ခင်မှာရောဟိုတိုင်းသားလက်နက်ကန်ဖွဲ့စည်းတွေတော်တော်များများမှာရောတိုင်းသားပါတီတွေမှာကောရှိပင်နေမှုသွားတယ်ဒါမဲ့ဒီ discipline နဲ့မူပေါ်မှာဘယ်လောက်ထိကျမတို့ဆွေးနွေးလို့ရမလဲเนาะဟိုဟိုလောလောဆယ်ရှိနေတဲ့ပြည်နယ်ပြည်မှာဂျန်နယ်ပြည်နယ်တွေဘယ်လိုမျိုးဆက်ပြီးလုပ်ဖို့လိုအပ်တယ်လဲဆိုတဲ့ဟာတွေကိုကျမတို့ဆွေးနွေးဖို့တော့လိုအပ်တယ်လို့ထင်တယ်အဲ့ဒါမျိုးတွေကိုခက်ခဲနေတဲ့အရာတွေကိုအမဲမ်းရှောင်ထားမယ်ဆိုလို့ရှိရင်ကျမတို့သွားပြီးတော့မှလက်နဲ့လက်မချဘူးငင်းချိုင်းလက်မရနိုင်ဘူးလောလောဆယ်အဲ့တင်တာမကြဘူးဒါပေမဲ့နောက်မကြည့်တဲ့ခါကျရင်ပြန်ဖောက်လာမယ်ဒါမျိုးတွေနဲ့ပဲကျမတို့ဖြစ်သွားမှာဆိုလို့ခက်ခဲနေတဲ့အရာတွေကျမတို့မပြောချင်နေတဲ့ရှောင်နေတဲ့အရာတွေကိုကျမတို့အကုန်လုံးသပွဲပေါ်မှာဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမထင်တယ်ဒီလိုမျိုးဒီ2020နောက်လျှောက်ကျမတို့ရဲ့အနာဂတ်ခုနဆရာမီးတဲ့ဟာဘယ်လိုမျိုးသွားဆင်ဆင်းလဲဘယ်လိုမျိုးမြောက်မှလဲဆိုတဲ့နေရာမှာကျမမြောက်မှတာကတော့လက်တွေ့လုပ်ရမယ့်ဟာတွေရှိတယ်သပွဲပေါ်မှာဆွေးနွေးရမယ့်ဟာတွေရှိတယ်အဲ့လိုလုပ်နေတဲ့အချိန်မှာနားထောင်ဖို့လိုအပ်တယ်ခုတပည့်နဲ့တပည့်ရဲ့စကားကိုတိတိကျကျနားထောင်ဖို့တပည့်တိုင်းသားတွေဘက်ကဘာဖြစ်လို့ဒီလိုမျိုးခံစားချက်နဲ့ပြောနေရတယ်လဲဆိုတဲ့ဟာတိုင်းသားတွေရဲ့နေရာမှာဝင်နေကြည့်ပြီးဖို့သူနည်းလကောင်းပဲကိုရီဘက်ကလည်းပဲဘာဖြစ်လို့သူတို့ဘက်ကဒီလိုမြင်နေတယ်လဲဆိုတဲ့ဟာမျိုးတွေကိုဝင်ကြည့်ပြီးဖို့ရတယ်လိုအပ်တယ်ဒီလိုမျိုးခေါင်းဆောင်မှုပိုင်းဆိုင်ရာမှာတပည့်နဲ့တပည့်ဟို empathy ပေါ့နော်ဟိုတင်နာမှုတွေနဲ့နားထောင်တယ်ဆိုလို့ရှိရင်တော့တော်တော်များများကျမတို့ရဲ့နိုင်ငံရေးပြဿနာတွေလည်းပြည်လည်နိုင်မယ်လို့တော့ကျမတို့ဟိုထင်တယ်ဒါကလက်တွေ့လုပ်နိုင်တဲ့အရာတွေဖြစ်တယ်ဒီလိုမျိုးလုပ်ဖို့ရတဲ့ပြဿနာပြားမှမလုပ်ဘူးသင်တတ်လည်းမလုပ်ဘူးဒါကနှလုံးသားပဲဖြစ်တယ်ဆိုတာတော့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအချိန်ကတော့လည်းပြည်ဝါအတွက်ကြောင့်ဒီမှာပဲဆွေးနွေးဖို့ကျွန်တော်ရည်ချင်ပါတယ်ခင်ဗျာအဲ့တော့ပေါဝင်ဆွေးနွေးပေးကြတဲ့ကျမချယ်ရီယာချယ်ရီကောင်အကူရညိုဟိကူမင်းကူထမင်းတွေကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
စနေညအတွက်သတင်းပတ်ဆင်ခန္ဓာတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိတ်နဲ့ဆင်တန်ရတဲ့ပြည်နယ်တွေကမဲဆက်လက်တွေကိုဒေသဆိုင်ရာတာဝန်ရှိသူတွေအတီးပြုတ်ထုတ်ပြန်လို့မရအောင်တားဆီးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့သူ့ရဲ့ Republican မဟာမိတ်တွေအပြင်းထန်ကြိုးစားနေကြပါတယ်။ဒီမှာ၃ရက်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကိုလက်မခံဘဲဥပဒေကြောင့်ပြတရားဆွဲဆိုတာတွေရေးနှိမ့်နေချိန်မှာပဲအခုလိုဆက်ပြီးစူးစမ်းနေကြတာပါမီရှိဂန်ပြည်နယ်မှာသမ္မတရွေးကောက်ပွဲချက်လက်ပြောင်းသွားစေမဲ့ဘယ်လိုအချက်လက်မျိုးမှသူတို့မှမရှိဘူးလို့ပြည်နယ်လွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မိုက်ခ်ရှော့ကီနဲ့အောက်လွှတ်တော်ဥက္ကဋ္ဌလီချက်ဖီးလ်ဒ်တို့ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့တောက်ကြနေကအင်ဂျီရိုမှာတွေ့ဆုံပြီးတဲ့နောက်အဲ့လိုပြောတာဖြစ်ပြီးမီရှိဂန်ပြည်နယ်ရဲ့ကနဦးမဲရေတွက်မှုမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာတွေ့ထားရတာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျော်ဂျီယာပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာပြည်နယ်အုပ်ချုပ်ရေးမှူးနဲ့အတူရွေးကောက်ပွဲဆိုင်ရာပြည်နယ်ထိပ်တန်းတာဝန်ရှိသူတွေကတောက်ကြနေမှာအတည်ပြုခဲ့ကြပါတယ်။မဖြစ်မနေလုပ်ရတဲ့စံနာမဲတစ်ခုချင်းစီကိုလက်နဲ့ပြန်စီတွက်တာတောက်ကြနေကပြီးတော့ပြီးတဲ့နောက်ရလတ်ကိုအတည်ပြုထုတ်ပြန်တာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတက်တန်းကျောင်းသားတွေဦးဆောင်တဲ့ဒီနေ့စံနာပြပွဲတွင်လူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။စံနာပြသူတွေကပညာရေးပြည်ပြင်ပြောင်းလဲဖို့တောင်းဆိုကြသလိုဝန်ကြီးချုပ်နှုတ်ထက်ပေးဖို့နဲ့ဘရင်အာနာစော့ချရေးတို့ကိုလည်းတောင်းဆိုကြပါရခင်ဗျာ။ဇနီးနေ့ညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.